Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်တာရှင်များရှင်2018ခုနှစ်စက်တင်ဘာလ16ရက်တနင်္ဂနွေနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်နေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိคลိုင်းဒိုမီတာ2532 51နဲ့คลိုင်းလက်မီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ဒီညပိုင်းစီစဉ်မှုကကျွန်မစုမော်ပါရှင်
ကျမသင်္ကြန်ထိုက်ပါရှင်။အမေရိကန်ပြည်ထောင်စုကိုဝင်ရောက်တိုက်ခတ်နေတဲ့ Florence မုန်တိုင်းကအာရော့လာပေမဲ့အန္တရာယ်ရှိနေဆဲဖြစ်တယ်လို့သတိပေးထားပါတယ်။ Manhok မုန်တိုင်းကတော့တရုတ်နဲ့ဟောင်ကောင်ကိုဒီကနေ့စတင်ဝင်ရောက်ပါတယ်။ဒီလိုထိတ်တန့်ရောက်တဲ့နေ့ကိုကိုသားညုံနဲ့အတူကြီးညာပါမယ်ရှင်
။ဟုတ်ကဲ့ပါရှင်။ဒီညပိုင်းသောတာရှင်ဒီနားဆင်ရမယ့်နောက်ဆုံးရသတင်းလွှာတွေကတော့ထောင်ချခံလိုက်ရတဲ့ writer သတင်းသမား2ဦးအ мян ဆုံးလွတ်မြောက်ရေးအပါအဝင်သတင်းမီဒီယာလွတ်လပ်ခွင့်နဲ့ပတ်သက်ပြီးတော့သတင်းသမားတွေနဲ့တက်ကြွလှုပ်ရှားသူတွေပူးပေါင်းပြီးဆန္ဒပြခဲ့ပါတယ်
ပေါ်လာလုံးနဲ့ကိုကျော်စုစုကို1900နဲ့ချပြီးနောက်ပိုင်းမှာပထမဆုံးအချိန်ကျရန်ကုန်မြို့မှာရက်ပတ်ဆွဲစည်းတွေရောအိန္ဒိယရဲ့ပူပေါင်းမှုလုပ်နေ
ရန်ကုန်မြို့တော်ခမ်းမရှိဒီကနေ့ပြုလုပ်ကြတဲ့သတင်းအပြည့်စုံနောက်ပိုင်းမှာနားဆင်ရပါမယ်ရှင်။နောက်မြန်မာနိုင်ငံမှာသတင်းအမှောင်ချထားတဲ့အခြေအနေကနေပြီးသတင်းစုံကိုအလွဲတကူရနိုင်တဲ့အခြေအနေတွေပေါ်တုံးသက်တင်ပြထားတဲ့မြန်မာဒီမိုကရေစီရေးဆွေးနွေးခန်းနောက်တနင်္ဂနွေနေ့ညတိုင်းတင်ဆက်ပေးနေကြမြန်မာပြည်မှပေးစာများဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်နဲ့ထူးခြားဆန်းများသတင်းများအစီအစဉ်တွေကိုတင်ဆက်ပေးဖို့ရှိပါတယ်။အခုအရင်ဆုံးကတော့တနင်္ဂနွေနေ့ညချမ်းအတွက်နောက်ဆုံးရသတင်းတွေကိုမတ်တိန်ကီထိုက်နယ်ကိုသားညွန့်ဦးတို့ကတင်ဆက်ပေးကြပါလိမ့်မယ်ရှင်။
အမေရိကန်ပြည်ထောင်စုကိုဝင်ရောက်တိုက်ခတ်နေတဲ့ Florence မုန်တိုင်းကအပူပိုင်းမုန်တိုင်းအဖြစ်ကနေလေပြင်းနဲ့ရံဝင်းအဖြစ်အာရော့လာနေတဲ့အကြောင်းအမျိုးသား Hurricane စောင့်ကြည့်စင်တာကပြောဆိုထားပါတယ်။ဒါပေမဲ့လည်းရေကြီးတာတွေမြေကြီးတာတွေကတော့ Carolina ပြည်နယ်တွေအတွင်းကဒေသအတော်များများမှာဆက်လက်ဖြစ်ပေါ်နေဦးမယ်လို့လည်း Hurricane စောင့်ကြည့်စင်တာကပြောဆိုထားပါတယ်။ Florence မုန်တိုင်းကြောင့်အနည်းဆုံးလူ12ဦးသေဆုံးခဲ့ရပြီးအန္တရာယ်ရှိတဲ့မုန်တိုင်းတစ်ခုအဖြစ်ဆက်လက်ရှိနေဆဲဖြစ်တယ်လို့လည်းHurricane Center ကမိုးစလပညာရှင် Zack Taylor ကပြောပါတယ်။မိုးသက်ဌာနကြောင့်ဒေတာရင်းမှာရေကြီးမှုကရက်နဲ့သတင်းပတ်နဲ့ချီကြမြင့်ဦးမယ်အနေထားလည်းရှိပါတယ်။မြေကြီးမှုကလည်းဆက်ပြီးဖြစ်နေပါတယ်။ Florence မုန်တိုင်းကဖြည်းဖြည်းချင်းဝင်ရောက်လာနေဆဲဖြစ်တာကြောင့်မြောက် Carolina ပြည်နယ်တောင် Carolina ပြည်နယ်နဲ့ Virginia ပြည်နယ်တို့မှာဆက်ပြီးတော့မိုးသက်ဌာနေဦးမှာဖြစ်ပါတယ်။ဒီကနေ့တနင်္ဂနွေနေ့မှာတော့မြောက် Carolina ပြည်နယ်တဝန်းနဲ့တောင် Carolina ပြည်နယ်အရှေ့ပိုင်းတို့မှာလေဆင်နှာမောင်းတွေတိုက်ခတ်နိုင်ခြင်းရှိတယ်လို့လည်းအမျိုးသား Hurricane စောင့်ကြည့်စင်တာကပြောဆိုထားပါတယ်။ဒီကနေ့တနင်္ဂနွေနဲ့မနေ့ဖြန်တနင်္လာနေ့တို့မှာတော့ Florence မုန်တိုင်းကမြောက်ပိုင်းကိုဦးတည်လာပြီးအမေရိကန်ပြည်ထောင်စုအရှေ့မြောက်ပိုင်းကိုဖြတ်ခါပင်လယ်ဘက်ကိုဥတီထွက်ခွာမှဖြစ်ပါလေရှင်
။မန်ခုတ်တိုင်ကုန်းမုန်တိုင်းဟာအခုတနင်္ဂနွေနေ့မှာဟောင်ကောင်နဲ့တရုတ်နိုင်ငံတောင်ပိုင်းကမ်းရိုးတန်းနေရာတွေကိုဝင်ရောက်တာမို့လို့အဲ့ဒီမှာလေပြင်းနဲ့မူတည်ထနေပါရယ်။ဟောင်ကောင်မှာတော့မုန်တိုင်းသတိပေးချက်အမြင့်ဆုံးအဆင့်သတ်မှတ်ထားတာပါ။အများပြည်သူတွေအနေနဲ့လုံခြုံတဲ့အတွင်းမှာနေထိုင်ကြဖို့ပြင်ပကိုမထွက်ကြဖို့အာဏာပိုင်တွေကသတိပေးထားပါရယ်။အသက်28နှစ်အရွယ်ချန်ကတော့ဒီကနေ့မနက်ပိုင်းသူပြင်ထွက်ကြည့်တော့လမ်းပေါ်မှာပုံမှန်လိုမဟုတ်ဘဲနဲ့လူရောကားပါရှင်းလင်းနေတယ်လို့ပြောပါရယ်။တိုင်ဖုန်းမုန်တိုင်းကိုအတွေ့အကြုံလူကျင်လို့အဲ့ဒီကိုတမင်အလေလာတဲ့ကနေဒါလူမျိုး Justin လူမျိုးရေဆူကန်နဲ့ဝက်စားတွေကင်မရာပစ္စည်းတွေနဲ့မုန်တိုင်းတက်ခိုက်တဲ့ဓာတ်ပုံတွေကိုရိုက်ယူဖို့စောင့်နေကြသူတွေကလည်းရှိပါတယ်။တရုတ်နိုင်ငံရဲ့လောင်စာယုံတွေရှိတဲ့မကာအိုမှာတော့လောင်စာယုံအားလုံးကိုပိတ်ထားပါတယ်။လောင်စာယုံမှာရှိတဲ့လူသမားတွေရောမြို့ကိုအလေလာတဲ့သူတွေရောမြို့ကနေပါဘေးကင်းလုံခြုံစီဖို့ဆိုပြီးတော့ခုလိုမျိုးယာယီပိတ်လိုက်တဲ့အကြောင်းဆွေးရကကြီးညာပါတယ်။မန်ခုတ်တိုင်ဖုန်းမုန်တိုင်းဟာစနေတုန်းကဖိလစ်ပိုင်နိုင်ငံကမြောက်ပိုင်းလူဇွန်ကျွန်းစုကိုတိုက်ခိုက်ပြီးတော့စတင်ကုန်းတိုင်းပိုင်းကိုဝင်ရောက်လာတာပါ။တတိယနေ့နေ့အထိဆိုတော့မုန်တိုင်းကြောင့်သေဆုံးသူ25ဦးရှိသွားပြီဖြစ်ပါတယ်။အများစုကတော့မြေပြိုတာကြောင့်သေဆုံးရတာပါ။ဖိလစ်ပိုင်နိုင်ငံထဲမှာတော့ဒီနှစ်ထဲမှာထိခိုက်မှုအဆိုးဆုံးဖြစ်ရပါ။ဖိလစ်ပိုင်နိုင်ငံရဲ့အကြီးဆုံးကျွန်းစုဖြစ်တဲ့လူဇွန်မှာတော့လေယာဉ်မြေတွေရေမြုပ်ကုန်ပါတယ်။ဖိလစ်ပိုင်နိုင်ငံမှာဆန်တဲ့ပြောင်းအများဆုံးထုတ်လုပ်တဲ့အဲ့ဒီဒေသမှာမကြာခင်လာတဲ့တိနှံ့ရေတင်းရတော့မှဖြစ်ပေမဲ့အခုလိုရေလွှမ်းတာကြောင့်မလို့တိနှံ့တွေကတော့ပျက်စီးကုန်ပါတယ်။မန်ကုတ်မုန်တိုင်းဟာတိုင်ဖုန်းကြီးစားကနေပြီးတော့တာမန်တိုင်ဖုန်းမုန်တိုင်းအဖြစ်အင်အားလျော့သွားတယ်ဆိုပေမဲ့လူအသေးပြောက်ရှိလောက်အောင်ထိကိုပြင်းထန်နေတော့မှရှိပါလိမ့်ခင
်ဆွေရနိုင်ငံမှာစက်တင်ဘာလ9ရက်နေ့ကကျင်းပခဲ့တဲ့အထွေထွေရွေးကောက်ပွဲမှာလက်ရှိအာဏာရဆိုရှယ်ဒီမိုကရက်တစ်ပါတီကထောက်ခံမဲ့အများဆုံးရရှိကြောင်းတရားဝင်အတည်ပြုလိုက်ပါတယ်ဒါပေမဲ့လည်းအနိုင်ရတဲ့အခြေအတွက်ကစံချိန်တင်ညှော့နေခဲ့ပြီးရွှေပြောင်းဝင်ရောက်မှုကိုစန့်ချင်မှုတွေကြီးထွားလာနေချိန်မှာလက်ရာဝါဒီဆွီဒင်ဒီမိုကရက်တစ်အနိုင်ရမှုကတော့မြင့်တက်လာပါတယ်။ရွေးကောက်ပွဲဆိုင်ရာတာဝန်ရှိသူတွေကဒီကနေ့တနင်္ဂနွေနေ့မှာထုတ်လိုက်တဲ့အပိသက်မေးရလက်တွေအရတော့ဝန်ကြီးချုပ်စတက်ဖင် Lavanye, Social Democratica, Tokame, Nessashe, Detama, Donya Gaino, Boho, Leia Wadi, Moderate Badiga, Sakuda, Detama, Shi, Yagainone, Sweden Democratica, Sekunne, Detama, Naya Gaino, Titi, Yajabade, Lawa Wadi, Social Democratic, Nine, Badi, Kure, Suya, Punai, Maro, Mhobau, Depamale, Leila Wadi, Daikan, Badine, Leshi, Anaya, Boho, Leia Wadi, Badiro, Ninele, Ludo, Mania, Donya, Lisa, Gunia, Amyasu, Pipo, Lunlovde, Tokame, Yamatabau, Ataika, Moderate Party, Pekayo, Leshi Anaya, Social Democrat Party, Dugayo, Suya Puanae, to Lala, Shizo, Leia Wadi, Sweden Democrat Dinner, Puva, Sayapu, Ninsu, Taraba, Lazan Leku, Yuka, Boyala, Dwe, Yasuyeno, Sweden Nangama, Suya Puanae, Sunu Mudi, Dwe, Nangaye, Yamaya Mudi, Rimbaneti, Yasayame, and Itapi Party, Begare, Yuka, Boyma, Metro, Tedu, Ye Draga, Shisekuni, Dadama, Ni Yaga, no Shigavarishi.
Afghanistan and Amma Tetra Lushadu Chuga, Nina Chi Deb, Boy Pilo Niama, Sene Yue, Klinge to Une, Quidigongle, Pawni Amu, Miasi, and Zazia, Piniore. At that Sene Yue, she did a Hek Modula Ha, Sitja, Mikin Pitu, Sonsion Gea, Vienna, Nina Chi Debuma, Palarawa, Nina Yue, Jampa Murigu, Yapu, Donso, Lushare, Di Chita Pegu, Jonah Rega, Sadding Ayara, Pibido, Lushadu, Afghan, Domina, Kilometa, Jane Chibido, Lanshaw, Chitegejarari. Jumpian Techene, Nina Zijanelu, Sene Yue, Tetra Lushadu, Hekmudulaga, Vuigo Piore. Modaji don't doing it, doing Utima, Bio, three million pitu, this home dogger and now, Tulu Pimu, Char Kling, and Utamajong Zijan Amulu, Dichita Sanapia, Wema, Dupaw and Yara Pitesu, Hekman to Laga Piore. Tune to your Pagino Ha, Gansni Pinega, Hellman, Nina Chitabu, Paw and Gejarawa. Gansi Niga Druya Nia Mugu Paki and Pituga Piantua Gabi Melu, Hekman Tulagaro, Afkam Yobanki, Chitani, Aiklo Shamua, Sepagiore, Di Chita Bueha, Nina Drin, Sagapi, Wupitello, Sanapia Duriga, Piovare, Lashau Chitiama, Dolly Kaka, Janta Muri, Shibime, Sanapia Duri, Bagaro, Nolaja, Pineva, Lekka Gur Pine Muroma, Lucelu, Germany, Tisongare, Jampa Mu, Pibi and Nobine, a Jampa Mu Sanyi, Nina Lushadu, the Chuarima, Tain Sanapia, where Loyagane Biro, a Kulumu Chitepu, T. Pilarwa, Tuja Suino, Sene, Hekman, Tulane, Duwe, Serena Sure, Quilly de Conle, Kabugani Biro, Bolt Tigu, Chiteama, Bangare, Lamiga, Ari Quigley, Drea, Chitet and Nago, the Gogo, Lake Biro, Sanapia, the Rigu, South Shop, Big Elu, Tejo, Lushadu, Riga, Piovarekmia.
ပြည်ဝင်အမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9:00ကနေစနေနေ့ထိလိုင်းဒိုမီတာ19ကီလိုဟတ်စ်15.5တုံညလိုင်းဒိုမီတာ22ကီလိုဟတ်စ်11.8ခွန်တုံညလိုင်းဒိုမီတာ30နှစ်ကီလိုဟတ်စ်92.9နဲ့ပထမနိုင်ဝက်မှာလိုင်းလက်မီတာ190ကီလိုဟတ်စ်15ခွန်အားတို့ကနေထုတ်လွှင့်ပေးနေပါရဲ့ရှင်
ပြည်ဝင်မြန်မာပိုင်းစီစဉ်ရဲ့တင်းငွေနေ့ညပိုင်းသတင်းတွေကိုနားဆင်ရတာဖြစ်ပါတယ်။ထောင်ဒဏ်ချမှတ်ခံထားတဲ့ရိုက်တာစ်သတင်းတော်နှစ်ဦးလွတ်မြောက်ရေးဆန္ဒပြပွဲတစ်ခုဒီကနေ့ရန်ကုန်မြို့မှာပြုလုပ်ခဲ့ပါတယ်။အနောက်ရောင်မိုးပြံပူပေါင်းတွေစာတန်းတွေကိုကန့်ဆောင်ထားတဲ့ဆန္ဒပြသူတရာလောက်သတင်းလွတ်လပ်ခွင့်ရရှိရေးဖမ်းဆီးကန်သတင်းထောက်တွေဖြစ်တဲ့ကိုဝါလုံးန ဒီနေ့ဆန္ဒပြပွဲမှာတော့သတင်းထောက်တွေတက်ကြွလှုပ်ရှားသူတွေနဲ့ရက်ဖက်အဖွဲ့အစည်းတွေပါဝင်ခဲ့ကြပါတယ်ဆန္ဒပြပွဲကတော့လုံခြုံရေးတင်းတင်းကြပ်ကြပ်ခြားခဲ့ပြီးငင်းငင်းကြံကြံပြီးဆုံးခဲ့ပါတယ်ရှင်ချက်ပြင်းနိုင်ငံဘာလီမြို့တော်မှာဒီနေ့တင်းနှင်းနေ့ချင်းပါတဲ့မာသွန်ပြပွဲမှာတော့ ကညာနိုင်ငံသားအီလီယုကီချိုဂေကနှစ်နိုင်၁၁မိနစ်၃၉စက္ကန့်နဲ့ကမ္ဘာဆိုင်ရင်တစ်ကိုတင်လိုက်ပြီးတဲ့နောက်ဒီကနေ့မှာပြောစရာစကားလုံးသူရှာမတွေ့ပါဘူးလို့ပြေးချန်ပီယံကီချိုဂေကပြောဆိုသွားပါတယ်ဘရာဇီးနိုင်ငံရီယိုဒီဂျန်နီရိုအိုလံပစ်ပြိုင်ပွဲမှာမာရသွန်ပြေးပွဲရွှေလေးဆုရှင်ကင်ချိုဂေကဒီကနေ့ဘာလီမြို့ကမာရသွန်ပြိုင်ပွဲဝင်ခဲ့မှာတော့လက်မှတ်တွေပေါ်မှာထောင်နဲ့
ဒီကနေ့မှာတော့ဒီကမှာခင်ဗျာကစ်ချိုဂေကဒီကနေ့မှာတော့အရင်တင်ထားတဲ့ကမ္ဘာစံချိန်ထက်ကိုတစ်မိနစ်ကျော်လျှော့ပြီးတော့ပန်းဝင်ခဲ့တာဖြစ်ပါတယ်။
တောင်နှင်းမြောက်ကိုရီးယားနှစ်နိုင်ငံခေါင်းဆောင်တွေရဲ့တတိယအကြိမ်ထိပ်သီးဆွေးနွေးပွဲအတွက်တောင်ကိုရီးယားသမ္မတမွန်ဂျေအင်နောက်သတင်းပိုင်အင်ကာနေမှာမြောက်ကိုရီးယားနိုင်ငံမြို့တော်ပျိုယန်ကိုတွားရောက်မှာဖြစ်ပါတယ်။ ကိုရီးယားနှစ်နိုင်ငံကြားဆက်ဆံရေးတိုးတက်ဖြစ်ထွန်းစေရေးနျူကလ িয়ার ဖြတ်သိမ်းရေးဆွေးနွေးမှုတွေမှာဂျာဝင်ပေးဖို့အထောက်အကူဖြစ်စေဖို့နောက်တောင်နှစ်မြောက်ကိုရီးယားနှစ်နိုင်ငံကြားစစ်ပွဲချင်းချမှုတွေနဲ့စီရေးတင်းမာမှုတွေအဆုံးသတ်ဖို့ရည်ရွယ်တာဖြစ်တယ်လို့တောင်ကိုရီးယားသမ္မတကပြောပါတယ်။မြောက်ကိုရီးယားကောက်ဆောင်ကင်ဂျွန်အွန်းနဲ့ထိပ်သီးတွေ့ဆုံမဲ့တောင်ကိုရီးယား
Mugu, Muslim Sitrijoriga, Piano Pigate, Lutown Shidriga, Piovare, Philippine Nangan Zuluke, and Dringa, Philippine Suyan, and Nye, the Botini Jelama, Tugere, Muru, Amuda Lumio, Yetawia, Kunine, Indonesia, Tong, Dinet of Jani, become a Kata Jani, Yonga, Piane Lumio Lara, Pitelu, Yera, Piovare, Lumio Ladu, Indonesia, Muda, Tonguro, Kutaninima, Indonesia, Tamasigu, Flebi Melu, Philippine Sipaga, Piovare. Manager Noilaruga, Malaysia Nanga Sababinega, Bunyu Joma, A Indonesia Tong, Spibonet, the Zenet, Twani Jima, Buzet, City Jari, Lu, Yusa, Duriga, Drugo, the Nanet Chamber of Pansy Kosong, Dora Chibarak.
Now, Songa Drinigo, Matangi Tine, Gutanyo, Rudin, Jabigera, Chibarishi, a cool Yunzon, the Rinadabo, Gutin Sabi Jamare, Tanta Kanayare, right out the Rinaman U, and Yanzon Lumia Ye Bawi, Namatrin Media, Lula Queen, the Rin Chella Yayu Queen, Lula Sua Topo, Yita Queen Saya, Chega Democracy, Yapa and Guinigo, the Rinamari, Democracy, Yazuri, Yapa Poesidi, ตรีนลุละขวยอเลทาตูริปูปองปาวินเนี่ยหลุช้าหมู่เตยะดิกะเนี่ยญาณนี่บายยางกงမြို့တော်ရဲ့ဒီစုလေစီတော်အနီမြို့တော်ခမ်းမရှိမှာကျင်းပခဲ့ပါတယ်ဒီလှုပ်ရှားမှုမှာตรีนသမားတွေเนี่ยအတူပူပေါင်းပါဝင်လှုပ်ရှားခဲ့တယ်လူခွေလှုပ်ရှားသူတူဦးဖြစ်တဲ့မတ်တင်စာရှင်လက်ရီကိုဒီကနေ့လှုပ်ရှားမှုနဲ့ပတ်သက်ပြီးဆက်သွယ်မေးမြန်းတဲ့ခါသူကအခုလိုစာပြေပါတယ် ကိုယ်ကတော့နေကိုကြောက်စိုးစိုးကိုထောင်းခနဲ့နဲ့ချပြီးနောက်ပိုင်းမှာပထမဆုံးအချိန်ကျရင်ငုံမြို့မှာရက်သားဆွဲစီးတွေရောအိန္ဒိယရဲ့ပူပေါင်းလုပ်တဲ့တပည့်ရှင်တော်လူလှူရှာမှုဖြစ်တဲ့ဆိုတော့ဒီပေါ်မှာအဲကျွန်တော်ဒီလိုရဲ့ခံစားချက်ဒီလိုရဲ့အနေအထားချက်ကိုကျွန်တော်ပေါ်ပေါ်သွားမှာတာဝန်ရှိတယ်လို့ဒီစာအုပ်ကပူပေါင်းနဲ့နောက်ဥပဆောင်ရှင်စာရဲ့ဂျာနယ်လစ်တွေကလည်းအဲ့ဒ ဒီတင်းယူတာတွေ့တယ်ကိုတစ်ချိန်ထဲမှာဇတိပြရတဲ့ကိုယ်တိုင်ကလည်းဝင်ရောက်ဆန္ဒပြရတဲ့သူဝင်ရောက်ပြီးတော့အစံထုတ်ဖော်ရဲ့လူတွေဖြစ်လာတယ်ပေါ့နော်ရှင်နေရာတွေ့ရတယ်နောက်ရပ်ပတ်ဖွဲ့စီတွေကိုယ်ကပါဝင်ပါအရင်ပွဲကြီးတိုင်ပုံစံတွေတို့အင်အားပြတွေပေါ့နော်ကျွန်တော်တို့လည်းဒီရှိနေသွားကျွန်တော်တို့တော်တော်ဆိုလို့အားရချင်ပွဲတွေကိုကြည့်လို့ရတယ်ဟုတ်ကဲ့အဲ့တော့ဒ ตัวเดียวเองดีแต่ยุคยามุ่งเน้นลูกเดียวมีเดียวยามุ่งมาสู่เลยและที่สุดท้ายเองทั้งแขนเอาสาวว่าที่เขาจะให้ปงจันทร์อยู่ตัวเดียวยี่มาได้เป็นสาวเลยที่สาวเงี้ยเป็นแบบเป็นผู้ดันอยู่มารู้ว่าลูกท่านนี้สาวอยู่เลยแต่ที่อะไรจะสุดท้ายที่เนี้ยมาที่นี่จะให้ผมมาที่นี่จะทำอยู่ในลูกสาวตัวนี้ก็ยังไปด่าได้กูมาที่ไหนล่ะที่ส่วนยี่อาปงอ่ะชอบมาทำวิชีนี้จะว่าวิชีนี้สาวอยู่แต่ที่อะไรปงจันทร์อยู่บ้างแต่ตัวดันอยู่เงี
งินตอนนี้ก่อนเนาะดีมันเนี่ยนี่เลยเราผิวมาว่ามันตีจานิ้งคุณอยู่ไหมคุณอยู่ไหมเพราะเสร็จแล้วจะที่ซ้ำหน้าไรอะไรเราพาเลสเราแล้วสุกเนี่ยทันซีเนี่ยย้ายแหน่มเนี่ยแล้วดีเราดีอาสุเนี่ยถ้าที่อุดมาว่าย้ายดูจ้าเพรสชาร์ย้ายจ้าได้กันนี่มันที่ไหนลงไหมสุดกว่าเนี่ยดีโอตัวจานิ้งจ้าเฉยมามันเนี่ยเนี่ยนี่มาไปเท่าคุณอยู่ไหมรูปเยอะเลยจะต้องไม่ได้ตัวตัวเนี่ยแต่ไม่แม้จะเฉยเนี่ยมาลุงอยู่ตีที่ไหนเดี๋ยวบอกเนาะทุกคนอยู่ไหนรูปเยอะเลยเด็กต้องอย่างนั้นสามเดือนเป็นเดือนแต่ที่เอาไว้ก็เป็นเนี่ย တကယ်လုံးမဲ့ပွဲနေတဲ့ဒီလေလောက်ကစပြီးတော့လုံချိုးရင်အောင်တကယ်ကိုပုံမှန်ဆက်ပုံနဲ့လုံချိုးရင်အောင်ခြားထားတာမျိုးတွေတော့ဆောက်အရင်ကအလုပ်ပဲဆိုပြီးပြင်ထားတဲ့အခါနေရာပေါ့တောင်ဝေလိုနေရာမျိုးတွေမှာလည်းလုံချိုးရင်အောင်ပုံများနေရဆိုတော့တော့မှစိုးရင်ချက်ပြီးပြင်တက်လာတကယ်ရောဟုတ်နေလားအခုဒါတော့ထဲကျမတို့ကိုခြားဖို့တော့ဒါကိုဆက်ထားတာကိုရအချင်းဒီပေါ့ပြောရမယ်ဆိုရင်ဒါရဲဌာနတွေနဲ့ရဲတွေရဲ့သတို့လုံကြီးတွေပေါ်မှာသတို့ဒီဆလာပြရဲ့လူတွေ journalist တွေရောယုံကြည်မှုအပိုင်းတော်တော်လေးကိုအားနေနေတဲ့ဟာကိုပြလိုက်တဲ့သဘောတော့ဖြစ်သွားတာပေါ့လေအာကျွန်တော်ဒီထက်ပို့ပြီးရောယုံကြည်မှုတွေစောက်ဖို့လိုသေးတယ်ပို့ပြီးရောလည်းယုံကြည်ချင်ပါတယ်ဒီလိုအစင်းစင်းသဘောတူညီမှုနှိမ့်နိုင်မှုနဲ့ဒီလိုသွားမယ်ဆိုတော့ပိုကောင်းတဲ့ democracy စနစ်ကိုပုံရောက်လာမယ်လို့မြင်တာ
ဟုတ်ကဲ့ရှင်အဲ့တော့ဒီလိုလှုပ်ရှားမှုတွေပေါ့နော်ဒီလိုလူမှုလှုပ်ရှားမှုတွေသတင်းသမားတွေရော democracy အားစုတွေရောအရက်ဖက်ဖွဲ့စည်းတွေရောလူမှုရောပူပေါင်းပါဝင်တဲ့ဒီလို media လွတ်လပ်ခွင့်နဲ့ပတ်သက်ပြီးလှုပ်ရှားမှုတွေကိုနောက်ထပ်ပြီးတော့မှလုပ်ဖို့စီစဉ်ထားတာမျိုးလေးရောရှိလားမတ်တင်စားရှင
်။အဲတော့ဒီရန်ကုန်အစုဖွဲ့အနေနဲ့တော့လက်အားတစ်ခါတည်းစီစဉ်ရအောင်မှာပေါ့နော်။ဒါကဒါဆက်စီကိုကိုစားပြတာမျိုးတော့မဟုတ်ဘဲနဲ့အစ်ဝင်စားရင်စ်ဝင်စားသလိုအခြေပေးနိုင်ပေးနိုင်လို့စောင့်မွေးရရှိနေတာကနေဒီနေ့အများကြီးပေါဝင်လာတယ်၊ပူပေါင်းလာတယ်။နောက်သတင်းမီဒီယာဆိုလည်းမီဒီယာတွေကစ်ဝင်တစားနဲ့တိုက်လုံနိုင်တဲ့အစုဖွဲ့တွေစုစည်းကြတာပါ။ဒီထဲမှာဒီတကယ်ဒီတင်ပြလိုက်လို့လူငယ်လေးစုကြည့်ပြီးတော့အစီလုံးစွာနဲ့ဆီစဉ်ကြတာမျိုးပေါ့နော်ဆိုတော့နောက်ဆက်တွဲဘလို့ activity လုပ်ချင်မလဲဆိုတာလည်းကားရုံနဲ့တိတ်ဆိုင်စနစ်ကြတော့စုစည်းပြီးတော့အတက်နိုင်ဆုံးစူးစမ်းပါမယ် volunteer base ပေါ့နော် volunteer base ပေါ်မှာအခြေခံပြီးတော့စုစည်းပါမယ်နောက်ဆက်တွဲဘလို့ပုံစံဖြစ်လာမလဲဆိုတာတဲ့ရန်ကုန်မှာပဲဖြစ်နေကြမလို့ပဲတိုင်းငယ်လုံးဖြစ်မှာပါမီဒီယာရောတကယ် CS ဆိုတာဒါမျိုးတောင်းနဲ့တူတူတောင်းဆိုလာဖို့အဓိကတော့စူးစမ်းသွားရမယ်လို့မြင်တယ
်ဟုတ်ကဲ့ရှင်ဟုတ်ကဲ့မတ်တင်စာကျေးဇူးများကြီးတင်ပါတယ်ဖြည့်ပေးတာညီမ
ဟုတ်ကဲ့ပါမကျေးဇူးတင်ပါတ
ယ်အခုတဆက်ထဲမှာပဲမြန်မာဒီမိုကရေစီရေးဆွေးနွေးခန်းအစီအစဉ်မှာလည်းသတင်းမီဒီယာတွေရဲ့အခြေအနေကိုလေ့လာတင်ပြထားတာဆက်ပြီးတင်ဆက်ပေးကြပါတယ်မြန်မာနိုင်ငံမှာတင်ပေါင်းများစွာသတင်းအမှောင်ချခံထားရတဲ့အခြေအနေကနေပြီးတော့မှသတင်းအစုံကိုစမတ်ဖုန်းတွေပေါ်ကနေလွယ်လွယ်ကူကူရယူနိုင်တဲ့အခြေအနေရုတ်တရက်ရသွားတဲ့အတွက်သတင်းမှန်သတင်းမှာဘလို့များရွေးချယ်စီစစ်ကြပါမလဲဆိုတာကိုတော့ဤပညာအခြေခံဝန်ဆောင်မှုတွေပေးနေသူတွေကိုမဆုမျက်မှောင်ကတွေ့ဆုံမေးမြန်းထားတာကိုတော့ဒီသတင်းရဲ့မြမရေးဆွေးနွေးခန်းအစီအစဉ်မှာနားဆင်ရအောင်ပါရှင
်ဒီကနေ့ကတော့ဒီလက်ထိုင် smartphone တွေကလူတွေအတွက်အကြီးကဆက်သွယ်ရေးပစ္စည်းဖြစ်နေရောမကအကြီးကဒီသတင်းပေးသတင်းရယူရဲ့အစီအစဉ်တခုလည်းဖြစ်လာနေပါတယ်မြန်မာနိုင်ငံမှာလက်ကင်ဖုန်း3ဆွဲတဲ့သူ90ရာခိုင်နှုန်းကျော်တွေကဒီ smartphone 3တဲ့သူ80ရာခိုင်နှုန်းနီးပါးလုံးသတင်းတွေကို online ပေါ်ကနေအထူးသဖြင့် Facebook ပေါ်ကနေပြီးတော့ရယူကြတယ်လို့ ICT နည်းပညာဖွံ့ဖြိုးရေးဆောင်ရွက်နေတဲ့ Medio ကခန့်မှန်းထားပါတယ်။ဒီမြန်ဆန်လွယ်ကူတဲ့အပြင်သတင်းပေးတဲ့သူနဲ့သတင်းရယူခြင်းသူတွေကြားမှာသတင်းတွေကိုချက်ချင်းပို့ပေးနိုင်တဲ့အတွက် VOA အပါအဝင်သတင်းဌာနကြီးတွေက online ကိုကြားခံတစ်ခုအနေနဲ့အသုံးပြုနေကြရပါတယ်။ online ဆိုတဲ့နေရာမှာလည်းဒီမြန်မာပြည်သူအသုံးများတဲ့ Facebook လူမှုကွန်ရက်ကိုအသုံးချလာကြရပါတယ်။ Facebook ဟာသတင်းသမားတွေအတွက်အသုံးဝင်တာမှန်ပေမဲ့အထူးသတိထားစရာလည်းဖြစ်ပါတယ်။
ရခိုင်ပြည်နယ်မြောက်ပိုင်းမှာဖြစ်ခဲ့တဲ့လူမျိုးဘာသာအခြေခံတဲ့ပဋိပက္ခအတွင် Facebook လူမှုကွန်ရက်ကိုအသုံးချပြီးတော့သတင်းမှဖြန့်နာတွေတစ်ဖက်နဲ့တစ်ဖက်အမုန်းပွားစေတဲ့ရေးသားဖြန့်ချီမှုတွေကြောင့်အခြေအနေတွေပိုပြီးတော့ဆိုးစေခဲ့တယ်ဆိုတာကို Facebook CEO Mark Zuckerberg ကိုယ်တိုင်ကလက်ခံအတည်အမှတ်ပြုထားပါတယ်။အခုလိုဖြစ်ရတဲ့အကြောင်းကတော့နှစ်ပေါင်းများစွာသတင်းအပေါင်းချခံထားရတဲ့အခြေအနေကနေသတင်းအစုံကိုဗက်ပေါင်းစုံကနေရယူနိုင်တဲ့အခြေအနေရုတ်တရက်ရောက်သွားတဲ့အတွက်သတင်းမှန်သတင်းမှားတုံ့တန်နိုင်မှုအားနည်းတဲ့တုံ့တန်ရာကောင်းမှမသိကြဘူးလို့ဖွံ့ဖြိုးမှုအတွက်မြန် ICT အဖွဲ့မီဒိုရဲ့အမှုဆောင်ဒါရိုက်တာမတ်ထိုင်အောင်ကသူတို့လေ့လာတွေ့ရှိချက်ကိုပြောပြပါရယ
်ဟိုပထမတစ်ချက်ကတော့ဒီဤပညာပိုင်းဟို digital literacy ပေါ့နော် digital ဆက်သူ digital အသုံးပြုမှုနှုန်းအားနည်းတယ်အဲ့ဒီအားနည်းတဲ့ဆိုတဲ့အချက်မှာကျွန်တော်တို့ဒီလေ့လာတွေ့ရှိချက်တွေဆိုလေ့လာတွေ့ရှိချက်ထဲမှာဆိုလို့ရှိရင်လေဟိုအင်တာနက်တွေသုံးတယ်သုံးတဲ့နေရာမှာအဲ့ဒီအင်တာနက်သုံးတဲ့20ရာခိုင်နှုန်းလောက်ကပဲမလုပ်တယ်လဲဆိုလို့ရှိရင် website တွေကြည့်တတ်တယ် Google မှာတွားပြီးတော့အချက်လက်ရှာတတ်တယ် app application တွေကို download ချပြီး install လုပ်တတ်တယ် channel 80ရာခိုင်နှုန်းလောက်ကဒီဟာတွေကိုကျမတို့ရင်းနှီးကြွဝင်မှုမရှိဘူးမရှိတဲ့အခါမှာဒီ it to online ရဲ့ဒီနည်းပညာနောက်ပြီးတော့ internet ရဲ့သဘောတဘာဝကိုလည်းကိုတိတ်ပြီးတော့နားမလဲကြအောင်နားမလဲတဲ့အခါမှာ internet ကအခုတလောအခုကပို့ပြီးတော့ကျမတို့ကဟိုစိုးရင်ရမယ့်အပိုင်းက internet ပေါ်မှာအခုကဘလူမျိုးတွေအရန်များလာပြီလဲဆိုလို့ရှိရင်သုံးဆွဲသူတွေကိုယ်တိုင်ဖန်တီးလို့ရတဲ့ platform တွေကများလာပြီဟို user generated content ကိုခေါ်တာပေါ့နော်အဲ့ဒါတွေမ ဒီဖုန်းလက်ထဲမှာရှိရဆိုလို့ရှိရင်အင်တာနက်ရှိရဆိုလို့ရှိရင်ဒီလွယ်တကူတုံးပြီးတော့ပေါ့နော်ဟိုပေ့ချ်တစ်ခုဖန်တီးလိုက်မယ်အဲ့ဒီပေ့ချ်ကဒီတည်င်းဟိုဒီကျမတို့လှမ်းပြီးတော့တင်လို့ရတယ်အဲ့ဒီတည်င်းတွေကကျမတို့ကဟိုမှန်ကျမလည်းမှန်ကျမလည်းမှန်ပါဒါပေမဲ့အဲ့ ตรงเซเรตุเรียดาริโอมันติดปูဆိုလို့ရှိရင်အော်ဒါကတော့တည်င်းကနေပြီးမှန်တကယ်တင်နေတာပဲဒါကတော့ဟုတ်မှာပဲဒီကောလာဟာလာတော့မှန်မှာပဲစသဖြင့်အဲ့လိုမျိုးတွေကျမတို့ကမချင့်ချိန်တတ်ဘူးဆိုလို့ရှိရင်ပေါ့နော်ဟိုနည်းနည်းလေးဟိုကျမတို့ကဒီဟိုဒီတည်င်းတွေပေါ့တုံးတက်မှုနှောင်းကအားနေသွားလိမ့်မယ်ဥပမာအဲ့ဒါကြောင့်ကျမတို့ကနေပညာအားနေမှုနှောင်းကဒီဘယ်လိုမျိုးထပ်ပြီးတော့ပိုတက်ရောက်လဲဆိုလို solution or Facebook on my page pandida to tunga con pandilo yara eight or page tire like young yam hobu Tima the Denlo Nameta Tile Young Yam Hobu so be on Allen and it may see Nipina Jang Facebook or Jang Gang Yi Lemetia Kamadua.
ဒီ Facebook ပေါ်မှာဒီလိုတည်င်းနာမည်နဲ့ page တစ်ခုရှိတယ်လို့ဘာလို့ဆိုလို့ရှိရင်သူကဘယ်လိုမှသူမတုံးတက်တက်တော့ဘောနော်ဆိုတော့အဓိကနေ့ပညာအားနဲ့မှုကြောင်းကလည်းဒါကျွန်တော်တို့တည်င်းနဲ့တုံးတက်တက်တဲ့နေရာမှာနည်းနည်းလေးကျွန်တော်တို့ကဒီဟိုတုံးတက်မှုအားနဲ့စီရဲ့အခြေတစ်ချက်လို့ပြောလို့ရတယ်ရှင်ခုလိုအားနေတာကိုအခွင့်အောက်ယူသူတွေကတည်င်းမှတည်င်းတွေဖန်တီးဖြန့်ပြူးနေတယ်လို့အမုံပွား online ပေါ်မှာမြင်တဲ့သတင်းတိုင်းကိုတော်တော်များများကအမှန်လို့ထင်နေကြတဲ့အတွက်သတင်းတွေပြဿနာဟာသတင်းသမားတိုင်းအတွက်စိန်ခေါ်မှုတစ်ခုဖြစ်လာနေပါတယ်။သတင်းမှာတိုက်ချက်တဲ့နေရာမှာသတင်းဖတ်သူရဲ့စဉ်းစားမှုကလည်းအများကြီးအရေးကြီးတယ်လို့ information matrix
ကုမ္ပဏီရဲ့အမှုဆောင်အရာရှိချုပ်ဦးတောင်စုငင်းကမြင်ပါတယ်။ကျွန်တော်တို့ကိုယ်တိုင်ကဒီသတင်းတူတွေရဲ့ဟိုတားကောင်လို့မျိုးဖြစ်နေတယ်။ဥပမာကျွန်တော် 7 day လို့ဟာမျိုးဆိုရင် 7 day news ဆိုပြီးတော့နာမည်အမျိုးမျိုးပေါ့စာလုံးပေါင်းလို့ရနေလဲလွဲလိုက်ဒါပေမဲ့ကျွန်တော်တို့ logo တွေတုံးထားတယ်အဲ့လိုမျိုးနဲ့သတင်း page တွေက10000ကျော်ဝန်းကျင်လောက်ကအမြင်တန်းလို့လို့ရှိနေတယ်။အဲ့ဒါတွေကိုကျွန်တော်တွေးရှိတိုင်းနဲ့ဒီ Facebook ကိုဟိုတိုင်ပြီးတော့ဒါကိုဖြုတ်ခိုင်းတယ်။အဲ့တော့သူတို့လည်းဒီအချိန်ကာလတစ်ခုကြာတဲ့အချိန်မှာဖြုတ်တယ်။ဒါပေမဲ့အဲ့ဒီဟာတွေကအမြင်တန်းပြန်ပြန်ပေါ်လာနေတော့ ဒီသတင်းတူတွေကကျွန်တော်တို့ကိုယ်တိုင်ဟိုရင်ဆိုင်နေရတဲ့ပြဿနာမျိုးပေါ့အဲ့တော့ဒီပြည်သူတွေထဲမှာလည်းကျွန်တော်တို့ဒီမြင်တာတော့ခုနကပြောသလို information literacy media literacy ဒီဟာတွေကအားနည်းခဲ့တော့အခုချိန်မှာတို့ကတခုခုမြင်နေဆိုရင်ဒီဟာမှန်လားမှားလားဆိုတဲ့ဟာကိုဟိုစဉ်းစားသင့်လားဆိုတာတော့မစဉ်းစားဘူးဖြစ်နေတယ်။ဟို internet ပေါ်မှာမြင်တာနဲ့Facebook မှာမြင်တာနဲ့မှန်တာမှန်ရမှာပဲဆိုတဲ့ဟာမျိုးတခုကိုတို့ကစွတ်ယုံနေဟာပေါ့နော်။
ဒီခုခေတ်မှာဒီသတင်းတွေကတော်တော်လေးပွင့်ပွင့်လင်းလင်းထုတ်ပြန်နိုင်တဲ့ခေတ်ရောက်နေပြီလေ။ဒီချိန်ထဲမှာပဲဒီ online
ပေါ်ကအတီမပြုတ်နိုင်တဲ့သတင်းတွေကလည်းလူတွေချောင်းကပေါက်နေရောမဲ့ဆိုတော့အဲ့ဒါဘာကြောင့်လို့သုံးသပ်ပါလဲရှင့်။ဟိုဟိုရင်ကကြတော့ကျွန်တော်တို့ကသတင်းကိုအမှောင်ချတဲ့ခေတ်တစ်ခေတ်ကရှိခဲ့ရော။ရှိခဲ့ရောဒီအဲ့အချိန်မှာတော့သတင်းထက်တဲ့စနစ်ကကျွန်တော်တို့ဒီလက်ဖက်ရည်ဆိုင်တို့ဒါမှမဟုတ်လေတကယ်ချင်းတယောက်အိမ်မှာတို့စုပြီးတော့စကားတီးတို့ပြောရင်းနဲ့အိမ်မှာအိတ်ကောလာဟ တော့တွားခဲ့ကြတာဆိုတော့အဲ့အချိန်တုန်းကတက်ဆိုင်ရာဒီဌာနဆိုင်ရာတာဝန်ရှိတဲ့သူဘက်ကဘယ်တော့မှမထုတ်ပြန်ခဲ့ဘူးမထုတ်ပြန်ခဲ့တော့ကျွန်တော်တို့ကဒီတတ်ပါဒီကနေတဆင့်ပေါ့နော်ဒီတဆင့်ခံပြီးတော့ပြောရဲဟာဘယ်ဟိုအမှန်တဝက်အမှားတဝက်ဆိုရဲဟာဘယ်ကျွန်တော်ကယူပြီးတော့ကိုယ့်ဘောက်ချင်းချင်းပြီးတော့အမှားရွှေသေးတွေတတ်တော့မယ်ဆိုရဲဟာမျိုးဆိုရင်ဘယ်သူပြောလိုက်မှန်းမသိဒါပေမဲ့အဟုတ်မဟုတ်ဆိုတော့ကိုယ့်ဘောက်စဉ်းစားပြီးတော့အဲ့ဒီပုံမှာကျွန်တော်ဒီ information ကိုကျွန်တော် action ယူခဲ့ရတဲ့ kit ပေါ့နော်ဆိုတော့အဲ့ဒီ kit တစ်ခစ်ကကျွန်တော်ရဲ့ဒီအခုဒီမြန်မာနိုင်ငံမှာဒီဟိုဆယ်ကျော်တက်ပြန်နေစပြီးတော့အသက်ကြီးတဲ့အထိလူတွေအားလုံးကအဲ့ဒီခစ်တစ်ခုကိုကျွန်တော်ဖြတ်တန်းခဲ့တာဆိုတော့အဲ့ဒီခစ်ကနေအခုလိုမျိုးကျွန်တော်ကဒီပွင့်လင်းသွားတဲ့အချိန်ကိုပြောင်းသွားတော့ဟိုရင်ခစ်ကလည်းကောလာဟာလာတွေကဒီနေထဲမှာဆက်ဆင်းဆိုလို့ပြန်သွားသလိုမျိုးအခုက social media ပေါ်မှာလည်းဒီသတင်းတူတွေကဆက်ပြီးပြန့်လွယ်တယ်အဲ့ဒါဟိုပြန်ပြီးတော့ counter လုပ်နိုင်တဲ့အကောင်းဆုံးသောနည်းလမ်းကတော့သက်ဆိုင်ရာတာဝန်ရှိတဲ့ပုဂ္ဂိုလ်တွေအဖွဲ့အစည်းတွေကိုယ်တိုင်ကသတင်းမှန်သတင်းအချက်အလက်အပြည့်စုံတွေကိုဆက်ဆင်းဆိုလို့ဒီဟို immediate response ပေါ့နော်ချက်ချင်းပြည့်ပြည့်စုံစုံနဲ့အမြန်ဆုံးထုတ်ပြန်ပေးတဲ့အလေးချင်းမရှိသေးသေးကတော့ကျွန်တော်တို့ကပြည်သူတွေက social media ပဲဖြစ်ဖြစ်အပြင်မှာပဲဖြစ်ဖြစ်ဒီကျွန်တော်ကမှားယွင်းတဲ့သတင်းဆက်သက်တွေသတင်းမှန်သတင်းမှားတွေရောတဲ့ကောလာဟာလာတွေကိုကျွန်တော်ကတုံးဆွဲပြီးတော့အလုပ်လုပ်နေရအောင်ပါပဲအဲ့တော့ဝန်ကြီးဌာနရဲ့အနေနဲ့ကဒါအမြန်ဆုံးကြောင်းတင်တယ်တခုဖြစ်ပြီဆိုရင်ချက်ချင်းဒီတာဝန်ရှိတဲ့သူတယောက်က uniform ဝတ်ပြီးတော့စစ်စင်းထွက်ပြီးတော့ပြောတဲ့အချက်ပေါ့နော်အဲ့ဒါလေးကိုလုပ်ဖို့လိုနေပါတယ်
ဆိုလက်ရှိစင်မှာအဲ့လိုမျိုးမပြည့်စုံသေးဘူးလို့ပြောချင်တဲ့သဘောလားရှင့်
Okay, let's see the Umabianjai when you turn us in Daturu, Umajakana, the communications net, but the Bureau, the Tasaya, Acha, when you turn a Fogo Bass and you throw CNN, it usually to Toby Tari, now General Media, you can have a TV, TB Tari. I mean, eight phone numbers are lying. The show when you turn out, Tame, do Machu, Mayline, Dubadu, the Yarukanaman, or Matia, do Murusurai, see it. So, eight Hario, General, who Jobolu, Manang and Amasway, General Chilai. When you turn around, now you see a Bogu Dima, do you have joy so when she built Bogus around you are to get professional trained out of you, a colonial center, have you see? Or General Sima, a leading the Yamashiro, and our general, the communications are a Yazi case at the group, the Osho Yandia Tema, the Lunette, he dresses out of your bureau, who Janjani was real, Yvara cannot go so how, but only Yvales or Luzi, Matija, and our general who people do it to mine.
A Suyagaro, online. ပေါ်မှာတဲ့မှာဖြန့်နေတာတွေအမုံပွားနေတဲ့အခြေသားတွေကိုဖော်ထုတ်ရေးယူနိုင်ဖို့စောင့်ကြည့်တဲ့အဖွဲ့တစ်ဖွဲ့ကိုငွေကြေးအမြောက်အများသုံးဆွဲပြီးတော့ဖွဲ့စည်းဆောင်ရွက်နေပါတယ်။အဲ့လိုစောင့်ကြည့်တဲ့အလုပ်ကမြန်မာနိုင်ငံမှာဒီကေဘယ်ထိတိယောက်ရောက်လုပ်နိုင်ပါမလား။စောင့်ကြည့်တာကနေထောက်လန်းတာမျိုးမဖြစ်အောင်ကဘယ်လိုသတိထားသင့်ပါသလဲ။
online ပေါ်မှာခုနစောင့်ကြည့်မယ်ဆိုလို့ရှိရင်အတိတ်အချက်ကအဲ့ဒီစောင့်ကြည့်မှုကခုနကျမတို့ဒီ ဒီဇဲကျမတို့ရဲ့ဟိုလူအခွင့်ရေးတွေရရှိတဲ့လူအခွင့်ရေးတွေကိုမထိခိုက်ဖို့ကအဓိကအဖြစ်တော့လို့ပါတယ်ဆိုတော့အဲ့လိုမျိုးစောင့်ကြည့်မယ်ဆိုလို့ရှိရင်တော့မှတကယ်လို့များကျမတို့ကဥပမာသတင်းအတူတွေ fake news တွေစောင့်ကြည့်မယ်ဆိုတော့အပိုင်းကအရန်ကျမတို့ကလောက်ရတာခက်ခဲမယ်။ဘာကြောင့်ခက်ခဲမလဲဆိုလို့ရှိရင်တိကျက်ကနည်းပညာအရပေါ့နော်နည်းပညာအရစောင့်ကြည့်မယ်ဆိုလို့ရှိရင်မြန်မာနိုင်ငံမှာ ဒါကို စောင့်ကြည့်ပြီးမယ်ပြီးဝါလို့ရှင် ဘာလုပ်မှာလဲ ဒါကို ထိရောက်စွာနိုင်နေဖို့ ဆိုရဲဟာ internet ပေါ်မှာ ကျမတို့က အထူးသဖြင့်ပေါ့နော် လူတိုင်း ကိုယ်တိုင် ဖန်တီးလို့ရတဲ့ platform တွေမှာ ကျမတို့က ဒါတွေကို မရေးရမတင်ရ ဆိုရဲဟာက တကယ်လို့ ဒီ account က ရေးလို့ ဒီ account ကို ဖြတ်လိုက်မယ် ဆိုလို့ရှင် နောက် account တက်တဲ့ ပေါ်လာနိုင်တာပဲ နာမည် အရင်နဲ့မဟုတ်ဘူး ဆိုလို့ရှင် နာမည် တက်တဲ့ အများကြီးနဲ့ ပေါ်လာနိုင်တာပဲ အဲ့ခါကျတော့ စောင့်ကြည့်မယ် တားဆီးမယ် ဆိုရဲဟာက ဒါ ကျမတို့က လုပ်ရတာ အရန်ခက်ခဲမယ် အဲ့ဒီအစား ကျမတို့က ခုနပြောတဲ့ ဒီ ပညာပေး အစီအစဉ် တွေကို ပို့ပြီးတော့ လုပ်နိုင်မယ် ဆိုလို့ရှင် ဒီ fake news တွေက လူတွေက ဒီဟာကို နားလည် လက်ခံအောင် မယုံကြည်ဘူး ဆိုလို့ရှင် သူတို့က ဘလောက်ပဲ အဲ့ဒီမှာ တင်တင် သူတို့ရဲ့ တက်ရောက်မှု ရာ အများကြီးပဲ မရှိတော့ အဲ့ခါကျတော့ ကျမတို့တွေ မိတို့ အနေနဲ့ ဆိုလို့ရှင် ကျမတို့က စောင့်ကြည့်တာ ထက်စာ လို့ရှင် ကျမတို့က ပညာပေး အစီအစဉ် ကို ပို့ပြီးတော့ ကျမတို့က လုပ်ဖို့ ပို့ပြီးတော့ ကျမတို့က လိုလားတယ်ပေါ့နော် အဲ့ဒီဟာကို ပို့ပြီးတော့ ကျမတို့က အားပေးတယ်
တကယ်တော့ သတင်းတူသတင်းမားတွေကို တမင်ဖြတ်နေကြတဲ့ ပြဿနာဟာ မြန်မာတိုင်းနိုင်ငံထဲမှာ ဖြစ်နေတဲ့ ပြဿနာတော့ မဟုတ်ပါဘူး American Britain စတဲ့ လွတ်လပ်တဲ့ သတင်းမီဒီယာကြီးတွေ အားကောင်းတဲ့ နိုင်ငံကြီးတွေမှာ လည်း ရှိနေတဲ့ ပြဿနာတစ်ခု ဖြစ်ပါတယ် မြန်မာနိုင်ငံမှာတော့ ဒီ ပြဿနာကို တိုက်ဖြတ်နိုင်ဖို့ အကောင်းဆုံးတဲ့ အထူးအောက်ဆုံးဟာ အသိပညာပေးတာ ဖြစ်တယ်လို့ ဒီပညာတိုးတက်ရေး ဆောင်ရွက်နေကြတဲ့ အဖွဲ့တွေက လက်ခံထားကြပါတယ် ဒီပညာပိုင်းဆိုင်ရာ ပံ့ပိုးကူညီမှုတွေ လုပ်နေတဲ့ ဖန်တီးရာ အဖွဲ့ကဆိုရင် smartphone သုံးတဲ့လူငယ်တွေကို ချင်းချိန်သုံးတတ်နိုင်အောင် တတ်နိုင်တဲ့လောက် အသိပညာပေးတယ်လို့ CEO Jess Peterson ကဆိုပါတယ်
I don't think this is a very Myanmar specific problem. Fake news, hate speech, all those kinds of things we see all over the world right now. But I think particularly because
ဖြစ်နေတာတွေက မြန်မာတိုင်းနိုင်ငံထဲမှာ ဖြစ်နေတဲ့ ပြဿနာတော့ မဟုတ်ပါဘူး ဒီကဘာလုံးမှာ အခု ဒီ ပြဿနာတွေ ရှိနေပါတယ် မြန်မာနိုင်ငံမှာ အထူးသဖြင့်ကတော့ ပြီးခဲ့တဲ့ နှစ်ပိုင်းတွေ အတွင်း online ကိုအခြေခံတဲ့ digital ပုံစံ သတင်း ဖြန့်ဝေမှုက မြန်မာဆက်ဆံ တိုးတက်လာခဲ့တာပါ နောက်ချက်ကလည်း မြန်မာနိုင်ငံက လူတွေ သုံးကြတဲ့ နည်းပညာပုံစံ သိပ်မြန်မြန်ဆက်ဆက် မဟုတ်တော့ တခုဆိုရင် ခဏလေးနဲ့ ပြန့်လွယ်ပါတယ် ဒါကြောင့်မို့ ဖန်တီးရာကတော့ smartphone သုံးကြတဲ့ music တစ်တွေ အတွက် နည်းပညာပိုင်းဆိုင်ရာ နားလည်အောင် ပညာပေးပါတယ် digital နည်းပညာဝန်ဆောင်မှုတွေကိုပိုသုံးတတ်အောင်ကိုဖတ်တဲ့သတင်းတွေပေါ်မှာချင်းချင်းသုံးတတ်နိုင်အောင်အသိပညာပေးပါတယ် now online ပေါ်ကရနိုင်တဲ့အကြောင်းအရာမျိုးစုံကနေ ကိုယ့်အတွက်အကျိုးရှိအသုံးဝင်မဲ့အချက်လက်တွေကိုရှာဖွေတတ်အောင်လည်းဖန်တီးရာကသင်ပေးနေပါတယ် digital နည်းပညာသုံးမျိုးဆက်တွေကြားမှာတွေ့ရတဲ့စိန်ခေါ်မှုကတော့ online ပေါ်မှာမြင်တွေ့တာတွေကိုဘယ်ဟာကအရေးပါတယ်မပါဘူးဆိုတာကိုဘယ်လိုခွဲခြားသုံးသပ်မလဲဆိုတာနဲ့ယုံကြည်စိတ်ချရတဲ့သတင်းတွေရနိုင်မဲ့နေရာတွေကိုရှာတတ်ဖို့ပဲဖြစ်ပါတယ်
အခုလိုမျိုးနည်းပညာပိုင်းစိန်ခေါ်မှုတွေတိုးတက်မှုတွေရှိနေတဲ့မြန်မာနိုင်ငံမှာနောက်သုံးနှစ်ကြာရင် digital media ပိုင်းနောက်ထပ်ဘာတွေတိုးတက်ဖွံ့ဖြိုးလာနိုင်သလဲ media လုပ်ငန်းတွေအနေနဲ့ဘာတွေပြင်ဆင်ထားရမလဲဆိုတာကိုနောက်အစီအစဉ်ကြာရင်ဆက်ပြီးတော့တင်ပြပါမယ်ရှင်
မဆူမြတ်မော်အစီအစဉ်တင်ဆက်ခဲ့တဲ့ မြမရေးစနေကအစီအစဉ်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနှာစင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို1925 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါထမ်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာတိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်နေကြပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါသောတာရှင်များရှင်2018ခုနှစ်စက်တင်ဘာလ16ရက်ဒနင်္ဂနွေနေ့ညရဲ့မြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ။ဒုတိယပိုင်းနာရီဝက်မှာတော့လိုင်းဒိုမီတာ25 kHz 1543ည၊လိုင်းဒိုမီတာ32 kHz 1783ည၊လိုင်းဒိုမီတာ51 kHz 9339နဲ့လိုင်းလက်မီတာ190 kHz 1505တို့ကနေည10နာရီထိထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။ဒုတိယပိုင်းနာရီဝက်မှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့မြန်မာပြည်မှပေးစာများ၊ဦးစီးသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသက်ချက်နဲ့ထူးခြားစံပြသတင်းများအစီအစဉ်ကိုတင်ဆက်ပေးဖို့ရှိပါတယ်။အခုအရင်အဆုံးထုတ်လွှင့်ပေးမယ့်အစီအစဉ်ကတော့သတင်းစာဆရာဦးစီးသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသက်ချက်ဖြစ်ပါတယ်။ဒီသတင်းပတ်မှာတော့ရန်ကုန်တိုင်းဥပဒေချုပ်ကိုအဂတိလိုက်စားမှုတိုက်ဖြတ်ရေးဥပဒေနဲ့အရေးယူလိုက်တဲ့အပေါ်ဆွေးနွေးတင်ပြပေးမှာပါမဲ့အင်ဂျင်နိုင်ကူညီတင်ဆက်ထားပါတယ်။
ခုရပိုင်ပြည်သူတွေကြားစိတ်ဝင်စားမှုအများဆုံးသတင်းတစ်ပုဒ်ကတော့လူပုံလဲမှာဝိုင်းဝန်းရိုက်နှက်ကန်ကြောက်ခံရရင်ပေဆုံးသွားရတဲ့ဟာသတရုတ်ဆောင်အောင်ရဲထွေးရဲ့အမှုမှာအဂတိလိုက်စားတဲ့ဆိုပြီးရန်ကုန်တိုင်းဥပဒေချုပ်အပါအဝင်ဥပဒေအရာရှိတွေတရားသူကြီးနဲ့ရဲစခန်းမှုတွေကိုဖမ်းဆီးအရေးယူလိုက်တဲ့သတင်းမှာဦးအောင်ကြီးဦးဆောင်တဲ့အဂတိလိုက်စားမှုတပ်ဖြည့်ကော်မရှင်ဖွဲ့စည်းအပြီးအဂတိလိုက်စားမှုတပ်ဖြည့်ရေးဥပဒေကိုပြင်ဆင်အပြီးအခုဖမ်းဆီးအရေးယူမှုဟာတော်ဝန်ထမ်းဆောင်နေစေအစ်မြင့်ပုံကိုယ်တွေကိုဖမ်းဆီးအရေးယူနိုင်ခဲ့တဲ့အရေးကြီးဖြစ်စဉ်တစ်ခုလည်းဖြစ်ပါတယ်။ဒီဖမ်းဆီးအရေးယူမှုကိုကြည့်လိုက်ရင်ပဲတရားစီရင်ရေးစနစ်ပြည့်စုံမှုမှာဘယ်သူတွေတာဝန်ရှိတယ်။အဂတိလိုက်စားမှုဥပဒေပြင်ဆင်ခြင်းဘလောက်အရေးပါတယ်ဆိုတာမြင်ရမှာဖြစ်ပါတယ်။ဒီမှာနိုင်ငံမှာအဂတိလိုက်စားမှုရောကျသွားဖို့အလားအလာရှိသလားဆိုတာကုရပဆွေးနွေးတင်ပြသွားပါမယ်။
အရင်တုန်းကတော့အဂတိလိုက်စားမှုလို့ဆိုလိုက်ရင်အစိုးရတာဝန်ရှိသူတွေနဲ့တရားသူကြီးတွေကအဓိကကျူးလွန်တာလို့ပြည်သူအများမှတ်ယူထားကြပါတယ်။တရားစီရင်အပိုင်းကိုကြည့်လိုက်ရင်လည်းအဂတိလိုက်စားမှုများပြားလွန်းတာဘယ်သူမှမငြင်းကြပါဘူး။ဒါပေမဲ့ပြည်သူအများစုကြီးဟာတရားသူကြီးတွေကိုပဲမျက်စိနဲ့ပြင်းမြင်လေးရှိပါတယ်။တကယ်တကယ်တော့တရားစီရင်စနစ်ထဲအဂတိလိုက်စားရမှာတရားသူကြီးတွေတင်မကအမှုကိုတိဆောက်ဆွဲတင်ပေးရတဲ့ရဲတပ်ဖွဲ့နဲ့စသုံးလုံးလိုအဖွဲ့အစည်းတွေအမှုတွေကိုတရားဆွဲတင်ရမှာဥပဒေဆိုင်ရာတွေပြင်ဆင်ထောက်ကူပါဝင်ပေးရတဲ့ဥပဒေအရာရှိတွေအားလုံးပါဝင်ပတ်သက်နေတာဖြစ်ပါတယ်။နမူနာအဖြစ်လက်ရှိနာမည်ကြီးနေတဲ့ဟာသတရုတ်ဆောင်အောင်ရဲထွေးရဲ့အမှုကိုကြည့်နိုင်ပါတယ်။ဒီအမှုမှာတရားဆွဲတင်သူဟာရဲအရာရှိဖြစ်ပါတယ်။သူဟာအမှုကိုခိုင်မာအောင်မတိဆောက်ပဲလက်စားပြီးတရားခံတွေရော့ပေါ့တတ်တာအောင်လုပ်ပါတယ်။ဥပဒေအရာရှိနှစ်ယောက်ကတော့လူသေးသေးတဲ့အထိဖြစ်စေခဲ့တဲ့အမှုကိုကျေးအေးရုပ်သိမ်းဖို့အတွက်လက်ငွေယူဆောင်ရွက်ခဲ့ပြီးတိုင်းဥပဒေချုပ်ကတော့အာဂရိလိုက်စားပြီးအဲ့ဒါကိုအတည်ပြုပေးပါတယ်။အလားတူအမှုကိုစစ်ဆေးတဲ့ခရိုင်တရားသူကြီးကလည်းလက်ငွေယူပြီးအမှုကိုကျေးအေးပိတ်သိမ်းတာလုပ်ခဲ့ပါတယ်။တကယ်တော့ဒီအမှုမှာဥပဒေအရာရှိတွေနဲ့ဥပဒေချုပ်ဟာအာဂရိလိုက်စားပြီးအမှုပိတ်သိမ်းရေးကိစ္စဆောင်ရွက်ရမှာပါဝင်ခဲ့ကြတာပါ။အခြားသောအမှုတွေမှာတော့ဥပဒေအရာရှိတွေဟာအခြားသောနီးနာတွေနဲ့အာဂတိလိုက်စားကြပါတယ်။ဥပမာအားဖြင့်အမှုတစ်ခုကိုတရားရုံးကိုဘယ်လိုပုံမှန်နဲ့တင်မဲဆိုတာမျိုးဥပဒေအရာရှိတွေကအဓိကအားဖြင့်ဆုံးဖြတ်ပေးလို့ရှိပါတယ်။တချို့အမှုတွေမှာဆိုရင်တော့တရားရုံးဆွဲတင်တင်မတင်မှတ်ချက်ပေးတာမျိုးလည်းလုပ်ကြပါတယ်။ပြောရရင်တရားရုံးတရုံးမှာတရားသူကြီးကတရားစီရင်နေဆိုတာဟာအမှုကိုဆွဲတင်တဲ့ရဲတပ်ဖွဲ့နဲ့အမှုကိုဘယ်ပုံမှန်ရင်းနဲ့ဘလို့ဆွဲဆိုတလဲဆိုတဲ့ဥပဒေအရာရှိတွေရဲ့လုပ်ရက်တွေအပေါ်ကမှတရားစီရင်ရတာမျိုးပါ
ရဲတပ်ဖွဲ့နဲ့ဥပဒေအရာရှိတွေတရားမျက်မျက်တက်တက်မမှန်ကန်ကန်လုပ်မထားရင်တရားကြီးဟာကောင်းကောင်းတရားမစီရင်နိုင်ပါဘူးတကယ်လို့များတရားသူကြီးကိုယ်တိုင်ကပါဘဲလိုက်ပြီဆိုရင်တော့ တရားစီရင်တစ်ခုလုံးအမှောင်ဖုံးအမားကအမှန်ဖြစ်သွားဖို့များပါတယ်အဲ့လိုဖြစ်ဖြစ်ခက်ဘူးလို့လဲတရားစီရင်စနစ်ပြိုလဲပျက်စီးခဲ့ပြီလို့တော့တင်စားပြောခဲ့ကြတဲ့အခြေအနေဆက်ရောက်လာတာဖြစ်ပါတယ်ဘယ်လိုပဲဖြစ်ဖြစ်အခုတရုတ်ဆောင်အောင်ရွှေအမှုကြောင့်တရားစီရင်စနစ်ပျက်စီးမှုမှာရဲတပ်ဖွဲ့နဲ့တရားသူကြီးတွေကြီးပဲတာဝန်ရှိတာမဟုတ်ပဲနောက်ွယ်ကဥပဒေအရရှိတွေဥပဒေချုပ်တ ားဘူးဆိုရင်အခုမှကအာဂိလိုက်စားမှုကိုဖော်ထုတ်ဖို့ဖြစ်ကုန်မဖြစ်နိုင်တော့ပါပဲအကြောင်းကတော့တန်ကြားသူရှိမှမဟုတ်လို့ပါသိမကြသေးရင်တော့ကတော့အာဂိလိုက်စားမှုတက်ဖြစ်ရေးဥပဒေမှာတန်ကြားသူမရှိခဲ့ရင်လဲကျော်စောသတင်းဖြစ်လာရင်ကော်မရှင်ဟာစုံစမ်းစစ်ဆေးနိုင်တယ်ဆိုတဲ့အချက်ပြင်ဆင်ခဲ့လို့အခုလိုစုံစမ်းဖော်ထုတ်အရေးယူနိုင်တာဖြစ်ပါတယ်
ဒီအမှုနဲ့ပတ်သက်ပြီးဖက်စီအရေးယူခံရတဲ့ဥပဒေချုပ်ဥပဒေအရာရှိတွေတရားသူကြီးနဲ့ရဲမှုတို့ဟာတကြိမ်တစ်ခါအာဂတိလိုက်စားရင်ကံမကောင်းအကြောင်းမလှစွာနဲ့အရေးယူခံရတယ်လို့ယုံကြည်သူတယောက်တည်းမှရှိမနေပါဘူး။ရှင်းနေအတိုင်းဝိုင်းကတော့ဒီပုံကိုယ်တွေအတွက်အာဂတိလိုက်စားရဲဆိုတာလုံယုံလုံစင်အခုအမှုကတော့တိုင်းပြည်ကစိတ်ဝင်စားတဲ့ထူးခြားဖြစ်စဉ်ဖြစ်နေတယ်။ဒါရီမကမြန်မာနိုင်ငံမှာနေထက်ဗြိတိရှားခေတ်1922ခုတရားရုံးချုပ်စတင်ခဲ့တဲ့နှစ်ပေါင်းတရာနီးပါးအတွင်းအခုလိုလက်ယူပြီးအမှုကိုရဲရဲတင်းတင်းပိတ်လိုက်တဲ့အမှုမျိုးမရှိခဲ့ဘူးလားအရင်ကရှေ့နေလုပ်ခဲ့ပြီးအခုလက်ရှိသမရဖြစ်နေသူကိုယ်တိုင်ကသူ့တသက်တစ်ခါမှမတွေ့ဘူးတဲ့ဆုံးဖြတ်ချက်ဆိုပြီးမှတ်ချက်ပေးတာဒါရီမကတရားသူကြီးချုပ်ရှေ့နေချုပ်နဲ့အာဂတိလိုက်စားမှုတိုက်ဖျက်ရေးကော်မရှင်ဥက္ကဋ္ဌတွေကိုဆင့်ခေါ်ပြီးအမှုကိုဥပဒေအတိုင်းအမှန်အတိုင်းဖြစ်အောင်ဆောင်ရွက်ပေးဖို့ညွှန်ကြားခဲ့တာစတဲ့ထူးခြားဖြစ်စဉ်တွေကြောင့်အရေးယူနိုင်တာလို့ဆိုကြပါတယ်။ပုံမှန်အားဖြင့်နှစ်ဖက်သဘောတူညီပြီးလုပ်ကြတဲ့အမှုတွေကအာဂတိလိုက်စားမှုတွေကိုဖော်ထုတ်ကင်တွယ်ဖို့မလွယ်ဘူးလို့ဆိုကြပါတယ်။ပုံမှန်အားဖြင့်အခုအမှုမျိုးကိုတရားရုံးဆွဲတင်လိုက်ပြီးတိုင်ခိုင်လုံအောင်တိစောက်ဖို့ခက်ခဲနိုင်ပါတယ်။ဒါကြောင့်လေအာဂတိလိုက်စားမှုကော်မရှင်ဟာလက်ငွေပေးခဲ့သူတွေကိုတရားလိုပြတက်တွေတွေအနေနဲ့အသုံးပြုဖို့ဆုံးဖြတ်ခဲ့ပါတယ်။တကယ်လို့များလက်ယူသူရောလက်ပေးသူကတပြိုင်နက်တည်းတရားစွဲမယ်ဆိုရင်တရားရုံးရှိထွက်ဆိုမှုတွေအတွက်အမှုတိဆောက်ရမှာအများကြီးခက်ခဲနိုင်လို့ဖြစ်ပါတယ်။ဒါကြောင့်လက်ရှိအမှုစွဲတင်ပုံဟာနောက်ပိုင်းအာဂတိလိုက်စားမှုနဲ့ပတ်သက်ပြီးအမှုတွေတိဆောက်ရမှာစွဲတင်ရမှာစံနမူနာဖြစ်စေနိုင်ပါတယ်
။ဘယ်လိုပဲဖြစ်ဖြစ်လက်ရှိမြန်မာနိုင်ငံမှာအလုပ်ဖြစ်မဲ့အာဂတိလိုက်စားမှုတိုက်ဖျက်ရေးဥပဒေနဲ့ကော်မရှင်ရှိနေပါပြီ။အာဂတိလိုက်စားမှုကိုစနစ်တကျနဲ့အစွမ်းကုန်လုပ်မယ်နိုင်ငံတကာအလဲမှာဂုဏ်သိက္ခာကျဆင်းနေတာကိုအဖတ်ဆင်နိုင်အောင်လုပ်မယ်လို့ကတိပေးထားတဲ့ကော်မရှင်ဥက္ကဋ္ဌလည်းရှိနေပါပြီ။ဒါပေမဲ့အာဂတိလိုက်စားမှုရောနေဖို့အတွက်ဆိုတာကတော့ဥပဒေတစ်ခုကော်မရှင်တစ်ခုဥက္ကဋ္ဌတယောက်တည်းနဲ့လုံးလို့ရတာမျိုးတော့မဟုတ်ပါဘူး။အစိုးရဌာနဆိုင်ရာဝန်ထမ်းတွေအာဂတိလိုက်စားမှုမရှိဘဲအလုံးလုံးနိုင်မဲ့အခြေအနေမျိုးဖန်တီးပေးတာဝန်ထမ်းရဲတပ်ဖွဲ့တရားသူကြီးဥပဒေအရာရှိစတဲ့နယ်ပယ်အသီးသီးကပုဂ္ဂိုလ်တွေကိုအာဂတိလိုက်စားမှုမလုံနိုင်အောင်အစဉ်စဉ်ကြီးကြပ်တာဝန်ခံစီတဲ့စနစ်ကျင့်သုံးတာကိုလိုရာရဖို့အတွက်လက်ပေးတာကိုပုံမှန်အလုပ်လို့သဘောထားတဲ့ပြည်တွင်းပြည်ပလုပ်ငန်းရှင်တွေကိုအရေးယူပြတာပညာပေးတာစတာတွေကြဲကြဲပြပြလုပ်နိုင်ပါမှအောင်မြင်နိုင်မယ်ဖြစ်ပါကြောင်းတင်ပြလိုက်ရပါတယ်
သူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့မရေးသံတာကျော်စီစဉ်တင်ဆက်ထားတဲ့မြမပြည်မပေးစာများအစီအစဉ်ကိုနားဆင်ကြရအောင်ပါရှင
်ဆင်းလာပါစေဗီဒီယိုရေးလာတဲ့တော်ရရှင်တွေရဲ့ပေးစာတွေအီးမေးလ်တွေပြီးတော့ဗီဒီယိုမြန်မာပိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့တော်ရရှင်တွေရဲ့မှတ်ချက်တွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါမယ်ရှင်။နောက်ပိုင်းမှာတော့အနောက်တိုင်းတေးလေးတစ်ပုဒ်နဲ့လည်းဖြောပြပေးမယ်အပြင်တော်ရရှင်တွေချင်းချင်းပေးပို့လာတဲ့မေတ္တာတေးလေးဆောင်ကိုလည်းနားဆင်ကြရမှာဖြစ်ပါတယ်ရှင်။တော်ရရှင်တွေမေးလာတဲ့စာလေးတွေကိုအခုတစ်ပတ်ဖြေကြားပေးတော့ပါမယ်နော်။အိစာလေးကိုမဖြေပေးခင်မှာတော့တော်ရရှင်တွေခက်တူတူရေးလာတဲ့မှတ်ချက်လေးတွေကိုပြောပြပေးချင်ပါတယ်။ကျေးဇူးဆိုတဲ့တော်ရရှင်ကတရင်နေလဲနားထောင်ရပါတယ်ကောင်းပါတယ်ကျေးဇူးများစွာနဲ့ပါတယ်ဗီဒီယိုဝိုင်းတော်သူဝိုင်းတော်သားတွေလူဝင်ဆန္ဒဟူသမျှပြည့်စုံကြပါစေလို့တောင်းစုပြုလာပေးပါတယ်ဟုတ်ကဲ့အထူးကျေးဇူးတင်ပါတယ်တော်ရရှင်ပြည့်စုံရင်ဆူဝါဆိုတဲ့တော်ရရှင်ကတော့ဘယ်သူပါပဲပြပြဗီဒီယိုကိုတော့ယုံတယ်တရင်မှန်ကိုထုတ်လွှင့်ပေးနိုင်ဖို့ထပ်ပြီးတော့တောင်းစုခြင်းပါတယ်ဟုတ်ကဲ့ဒါတော့စိတ်ချပါကျမတို့တွေတရင်တွေကိုအရှိအရှိတိုင်း ဗမလာဖဲနဲ့ထုတ်လွှင့်ပေးနိုင်မှုကသတင်းဌာနတိုင်းရဲ့တာဝန်ဖြစ်ပါရဲ့နော်မန်တန်ပွန်ဆိုတဲ့သောရရှင်ကတော့ VOA ကိုအမြဲနားထောင်နေတဲ့ပြည်သူတစ်ယောက်ကကျွန်တော်ပါပဲတဲ့ VOA နဲ့တခြားနိုင်ငံသားသတင်းဌာနတွေကို iPhone Postcard တို့ကနေနားဆင်ရပါတယ် VOA သတင်းတွေရရှိအောင်လို့ subscribe လုပ်ထားတဲ့အတွက်လည်းအချိန်မီသတင်းတွေအလိုလျောက် download လုပ်ထားပြီးတော့အလိုအားတဲ့အချိန်တွေမှာနားဆင်နိုင်တာပေါ့ view ကိုအမြဲတမ်းအားပေးနေပါတယ်ဟုတ်ကဲ့ဒီတော်ရရှင်ကတော့ဤပညာအကျဉ်းချင်ပုံရပါတယ်နော်ဟုတ်ကဲ့ပါသူပြောသလိုမျိုးသတင်းတွေကို subscribe လုပ်ထားရင်အလိုလိုကိုယ့်ရဲ့ inbox ထဲကိုရောက်နေရတာမလို့အလိုလျောက်သတင်းတွေကိုတွားပြီး share ရမလို့ပဲနဲ့နောက်ဆုံးရသတင်းတွေနေ့စဉ်သတင်းတွေကိုကြည့်ရှုနိုင်ပါတယ်ဗေဒါကိုကိုဆွေးတဲ့တော်ရရှင်ရေးလာတာကတော့ဒီကောနားဆင်ကြတာနှစ်ပေါင်း30လောက်ရှိပါပြီတဲ့သူအရင်ကတခါမှစာမရေးဘူးပါဘူးခုမှပထမဆုံးရေးလိုက်ပါတယ်ဆက်လက်ပြီးအားပေးနေပါမယ်လို့ပြောလာပါတယ်ဟုတ်ကဲ့ပါပထမဆုံးရေးတဲ့စာကလည်းတချောင်းပဲရှိပါတယ်နော်ကျမတို့ VOE ကစီစဉ်ထုတ်လွှင့်မှုတွေနဲ့ပတ်သက်ပြီးဝေဖန်ကြံပေးနေတဲ့ဆိုရင်တော့ဒီထက်စာရှိရှိရေးနိုင်ပါတယ်လို့ဖိတ်ခေါ်ချင်ပါတယ်နော်တန်ဖြိုးရွှေလဲဆိုတဲ့တော်ရရှင်ကလည်းခက်တူတူလေးပါပဲသူကပိုတော်မှတူပါသေးတယ်မင်္ဂလာပါ VOE အဖွဲ့သားများအားလုံးရှင်လန်းချမ်းမြေကြပါစေတဲ့ခတ်တူတူပဲရေးတယ်ပဲဆူဆူရှင်လန်းချမ်းမြေပါလေလို့ဆူတောင်းလာတဲ့အတွက်ကြောင့်မလို့အထူးကျေးဇူးတင်ကြောင်းပြန်ပြောပြောချင်ပါတယ်ခတ်တူတူရေးရဆိုလို့ VOA ထုတ်လွှင့်ပေးတဲ့ Facebook စာမျက်နှာအစီအစဉ်လေးအောက်မှာတော့သူ့လိုပဲစာတူတူလေးတွေရေးပြီးတော့ဆူမွန်တောင်းလာပေးကြတဲ့သူတွေနှုတ်ဆက်လာကြတဲ့သောရရှင်တွေနောက်ပြီးတော့ဆဲလာကြတဲ့သောရရှင်တွေအားလုံး VOA အစီအစဉ်တွေကိုနားဆင်အားပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ်လို့ပြောချင်ပါတယ်နော်တယောက်ချင်းကိုမပြန်ချနိုင်တာခွင့်လွှတ်စေချင်ပါတယ်ဖီယိုရထုတ်လွှင့်ပေးတဲ့အစီအစဉ်လေးအောက်မှာနားဆင်ပြီးတော့မှတ်ချက်ရေးလာတဲ့သောရရှင်တယောက်ကတော့မကွေးတိုင်းပခုတ်ကူခရညိုင်မြို့နယ်မင်းသားကြကြီးရွာကကိုအောင်မြင့်ဝင်းဖြစ်ပါတယ်
။သိပ္ပံနဲ့ဤပညာကဏ္ဍကလူငယ်တွေအတွက်အထောက်အကူဖြစ်ပါတယ်။ဒါကြောင့်ကျေးဇူးတင်ပါတယ်။ VOA ရဲ့အီးမေးလ်လိပ်စာလေးကိုဖတ်ပြပေးပါ။ကျွန်တော်ကမကွေးတိုင်းပခုတ်ကူခရညိုင်မြို့နယ်မင်းသားကြကြီးရွာကမောင်အောင်မြင့်ဝင်းပါ။ VOA ဖွဲ့သားအားလုံးပျော်ရွှင်ကြပါစေ။
โอเคသိပ္ပံနဲ့ဤပညာအစီအစဉ်ကိုနားဆင်အားပေးတဲ့သောရရှင်ကိုအောင်မြင့်ဝင်းမင်းသားကြကြည်ရွာအထူးကျေးဇူးတင်ပါတယ်နော်ဒီကိုအောင်မြင့်ဝင်းကပဲနိုင်ငံတကာသတင်းနေဆိုရင်နေရီမှာ VOA ကိုအားကိုးပြီးနားထောင်နေရတာပါအရင်ကတည်းကအခုအင်တာနက်ကပို့ပြီးနားဆင်လို့ကောင်းပါတယ်ပို့ပြီးစူးစမ်းနိုင်ကြပါစေလို့လည်းရေးလာပါတယ်ဟုတ်ကဲ့ပါ VOA ကိုမကြခဏအစာရေးတဲ့အတွက်ကြောင့်မလို့အထူးကျေးဇူးတင်ကြောင်းပြောချင်ပါတယ်ကိုအောင်မြင့်ဝင်းရေအဲ့ဒါသောရရှင်တယောက်ကလည်းသူသိကျင်တာလေးကိုမေးလာပါရဲ့ VOA အစီအစဉ်မှာပါဝင်ဆွေးနွေးကျင်တဲ့သူပါ
VOA တိုက်ရိုက်စကားဝိုင်းမှာဝင်ဆွေးနွေးရင် VOA ကပြန်ခေါ်တဲ့အခါကျကျွန်တော်တို့အပေါ်ဘေးဖြတ်ပါသလားတမိနစ်ဘလောက်ကုန်ကြပါသလဲခင်ဗျာ
ဒီသောရရှင်ကိုပြန်ကြားပေးရမယ်ဆိုရင်တော့ကျွန်တော်တို့ပုံမှာဘေးဖြတ်သလားဆိုတော့ကျွန်တော်တို့ VOA ကထုတ်လွှင့်ပေးတဲ့အစီအစဉ်ကြောင့်တော့ကျွန်တော်တို့အိတ်ကနေပြီးတော့အပူငွေကြေးဖြတ်တာမျိုးမရှိပါဘူး။တချို့အစီအစဉ်တွေဥပမာမဲထဲတဲ့အစီအစဉ်မျိုးဆိုရင်တော့ဒီမဲတစ်ယောက်ကိုမဲပေးခြင်းနဲ့ဆိုရင်အဲဒီမှာကိုယ့်ရဲ့ပတ်စံဘယ်လောက်ဖြတ်တယ်ဆိုတာရှိပါတယ်။ဒါပေမဲ့ကျွန်တော်တို့ရေဒီယိုအစီအစဉ်ထုတ်လွှင့်မှုကအဲ့ဒါနဲ့ကွာခြားပါတယ်။ကျွန်တော်တို့ကအစီအစဉ်တွေထုတ်လွှင့်ပေးတဲ့အဲ့ဒီမှာသောရရှင်တွေနေတဲ့ဓာတ်ရိုက်ပါဝင်ပြီးတော့ streaming နိုင်ပါတယ်။အဲ့ဒီခါမှာသောရရှင်တွေကနေပြီးတော့ဓာတ်ရိုက်ဖုန်းခေါ်ရင်ပဲဖြစ်ဖြစ်ဒါမှမဟုတ်ကျွန်တော်တို့ဘက်ကနေပြီးတော့ပြန်ပြီးတော့ဖုန်းနံပါတ်ပေးထားလို့ပြန်ခေါ်ပေးရင်ပဲဖြစ်ဖြစ်အဲ့ဒီသောရရှင်တွေနေပါဝင် streaming လို့ရပါတယ်။ဒါမဲ့လေအဲ့ဒီအခါမှာကျမတို့စီကနေပြောကုနာအရှင်းပြခဲ့လို့မျိုးတသက်ပတ်စံဖြတ်တာမျိုးမရှိပါဘူးဘေးမချပါဘူးဖုန်းပြောရင်တော့ဒီမမနိုင်ငံကကိုယ့်ရဲ့တယ်လီဖုန်းဝန်ဆောင်မှုကုမ္ပဏီရဲ့ဒီစီးမြင့်အတိုင်းသူတို့ကကိုယ့်ရဲ့လက်ခံတယ်လီဖုန်းကိုဘေးဘလောက်ဖြတ်ပါတယ်ဆိုတဲ့စီးမြင့်သတ်မှတ်ချက်ရှိရင်တော့ဒီမမပြည်တွင်းမှာပြောသလိုပဲအဲ့ဒီလောက်ကြာတဲ့တလောက်ငွေကိုသူတို့ဘေးဖြတ်ပါလိမ့်မယ်အကယ်၍လက်ခံဖုန်းတွေကိုကအခကျင်းငွေပေးကြမလို့ဘူးဆိုရင်ကျမတို့စီကို VOA ကဖုန်းပြန်ခေါ်တဲ့အတွက်ကြောင့်မလို့တော့အဲဒီဖုန်းတက်တဲ့ကြောင့်ဘေးမဖြတ်ပါဘူးလို့ပဲဖြေချကြပါတယ်။ကျမတို့ဆွေးနွေးခင်မှာပါဝင်ပြီးတော့ဆွေးနွေးကြဖို့ဒီသောရရှင်ရောတခြားသောရရှင်တွေအားလုံးကိုဖိတ်ကြပါရနော်။နောက်ထပ်ဒီလိုမျိုးမေးခွန်းတိုလေးတစ်ခုမေးလာတဲ့သောရရှင်တယောက်ကတော့ကိုတန်းဦးဆိုတဲ့သောရရှင်မှာ Facebook မှာမေးလာတာဖြစ်ပါတယ်။ဆွေးနွေးတဲ့အစီအစဉ်ကိုပြန်ကြည့်လို့ရပါလားတဲ့။ဟုတ်ကဲ့ဒီသောရရှင်ကိုလည်းဖြေချပေးကြပါတယ်။ဒီသောရရှင်ပြောတဲ့ဆွေးနွေးကန်းအစီအစဉ်ဆိုတာဘာဆွေးနွေးကန်းကိုပြောတာလဲဆိုတာပြန်ပြောမေးခွန်းထုတ်ချင်ပါတယ်နော်။တွဲဆုံမေးမြန်းခန်းကိုပြောရလားဓာတ်ရိုက်လေလံဆွေးနွေးခန်းကိုပြောရလားဆိုတာရှိပါတယ်တွဲဆုံမေးမြန်းခန်းဆိုရင်တော့ Facebook နဲ့ YouTube စာမျက်နှာတို့မှာပြန်ပြီးတော့ကြည့်လို့ရပါတယ်နေ့စဉ် TV အစီအစဉ်ဒါမှမဟုတ်လဲစနေနေ့တိုင်းထုတ်လွှင့်ပေးတဲ့အပတ်စဉ် TV မဂ္ဂဇင်းအစီအစဉ်မှာထုတ်လွှင့်ပေးနေပါတယ်ဓာတ်ရိုက်လေလံဆွေးနွေးခန်းဆိုရင်တော့ကျမတို့ကရေဒီယိုမှာပဲထုတ်လွှင့်တာဖြစ်လို့အတန်အားဖြင့်ပဲပြန်ပြီးတော့နားထောင်လို့ရပါတယ်ရှင်ဓာတ်ရိုက်လေလံဆွေးနွေးခန်းအဟောင်းတွေကို VOA မြန်မာအင်တာနက်စာမျက်နှာဖြစ်တဲ့bemis.voanews.com မှာတွားပြီးတော့နားထောင်နိုင်ပါတယ်။ဒါပြင် VOA မြန်မာ Facebook စာမျက်နှာပေါ်မှာလည်းတွားပြီးတော့နားထောင်နိုင်ပါတယ်ရှင်။ VOA bemis.news Facebook ပေါ်မှာဆိုရင်တော့ VOA bemis news ဆိုတဲ့စာမျက်နှာပေါ်မှာတွားပြီးတော့နားထောင်ကြည့်ပါနော်။ က်ပြီးတော့တော်ရရှင်တွေရင်ဖွင့်စာတွေကိုဖော်ပြပေးကြပါတယ်။မြန်မာနိုင်ငံမှာဖြည့်ရှင်းလို့မရလောက်အောင်ဖြစ်နေတဲ့မှောင်ခိုးစီးပွားရေးနဲ့ပတ်သက်လို့ကိုနေထက်အောင်ကမြန်မာနိုင်ငံကိုလိုင်းစင်မဲ့ဝက်တော့ကားတွေပေါ်ပေါ်များများဘယ်လိုမှောင်ခိုးလမ်းနဲ့တင်သွင်းနေလဲဆိုတာကိုသူရဲ့အတွေ့အကြုံနဲ့ရေးလာပါတယ်
။ကရင်ပြည်နယ်ကအစိုးဆုံးကမှောင်ခိုးဈေးကွက်မြောက်ရီပါပဲ။မြန်မာတနိုင်ငံလုံးကကားဝယ်ရောင်းတွေအားလုံးဒီကိုလာကြတယ်။ဖအံမြို့တန်လွင်တရားမှာတာဝန်ကျတဲ့ရဲတယောက်ပြောပြချက်အရဆိုရင်တနေ့ကိုလိုင်စင်မဲ့ကားဖြတ်တာအစည်းရေ50လောက်ရှိမယ်ထင်တယ်။တစည်းကိုရဲကြီး4000ပေးရတယ်လို့ပြောတယ်။မြောက်ရီကလိုင်စင်မဲ့ကားစည်းယူလာမယ်ဆိုရင်ပေးရမယ့်ရဲကြီးနဲ့ဂိတ်စင်းကတော့မြောက်ရီဆုံးမှာ2000၊သင်္ကန်းညီနောင်စစေးဂိတ်မှာ2000၊ကော့ကရိတ်မြို့ဂိတ်မှာ2000၊ဂျိုင်းနဒါအတက်မှာရဲ2000စစ်တပ်5000၊ဂျိုင်းနဒါအစစ်မှာရဲကို1000၊တန်လွင်တားမှာ4000၊ဝဘိုးတော်ရဲကို2000၊ဒုံသမီးဂိတ်အဝင်းမှာ2000၊အထွက်မှာ2000ကြပန်းဂိတ်မှာ3000ဘီလင်းရဲကို2000မယမ်းကြောင်မိုဘိုင်းအဖွဲ့ကို3000စစ်တောင်းတရာမုတ်ပလင်ဂိတ်အထိအပီးဝေါ်မြို့ရဲဂိတ်က2000ဖျားကြီးရဲဂိတ်2000ဘောနကြီးရဲကို2000နာကအမြန်လန်းပေါ်အရောက်ပေးလိုက်ရတဲ့ပတ်စံမှာဒါတော်မှကားမျိုးစားပေါ်မူတည်ပြီးတော့ဈေးစကားပြောရသေးတယ်တနေ့ကိုကားစီး50လောက်ဖြတ်နေမှာတော့အဲ့ဒီရဲတွေမချမ်းသာရင်ဘသူချမ်းသာမလဲကားမောင်းခုကိစ္စကိုအမြန်ဆုံးကင်တွယ်ဖြေရှင်းပေးစေချင်ပါတယ်ဗျာ
โอเคคุณเนทอองดีสายเนี่ยมาပြောထားတာကတော့တော်တော်ကိုစဉ်းစားရနဲ့တိတိကျကျပါပဲသူပြောတဲ့ငွေကြေးအတိုင်းအတာကိုတော့ကျမတို့အနေနဲ့တည်ဆန့်စုံစမ်းထားတာမဟုတ်တော့ဒါရီအားလုံးအမှန်တွေဆိုတာတော့အတည်ပြုလို့မရပါဘူးเนาะဒါပေမဲ့လည်းအဲ့ဒီ line ချောင်းနဲ့အကျွမ်းဝင်သူတွေကတော့ဟုတ်မဟုတ်သိပါလိမ့်မယ်ဒါပေမဲ့လည်းဒီကိစ္စကိုတက်ဆိုင်ရအနေနဲ့သတိပြုသိရှိပြီးတော့လိုအပ်သလိုစုံစမ်းမှုတွေလုပ်နိုင်မှုကျမတို့ viewer တော်ရရှင်တွေရဲ့စာမှာအခုဝင်မျှပေးလိုက်တာပါဒါပေမဲ့လည်းနောက်ထပ်တော်ဤဆိုတဲ့တော်ရရှင်ကတော့ဒီမှောင်ခိုးဈေးကွက်ကိုသူအရေးမဆိုင်ပါဘူး။အဲ့ဒီဒေသကနည်းမြေတည်ငြိမ်ရေးအတွက်ပို့ပြီးတော့စိတ်ပူပါတယ်လို့အခုလိုပြောလာပါတယ်
။တရားဥပဒေအကြောင်းခဏမေးတာပြီးမှောင်ခိုးဈေးကွက်ရှင်းရှင်းသလိုရှင်းတေးချင်းတေးသွားပါစေ။ဒါရီထက်အရေးကြီးတာကလက်နက်ကင်တိုင်းသားတွေနဲ့အစိုးရတပ်ဘာအတွက်ကြောင့်နဲ့ဘာအကြောင်းအရာပြုပြီးဘာကိုပြိုင်နေရတယ်လဲဆိုတာရှင်းပြပေးတင်ပါတယ်။မပြိုင်တော့ပဲပေါင်းစည်းပြီးတော့သွားနိုင်ရင်ပိုကောင်းမှာပါညဉ့်ညံ့ရေးကင်ဆယ်ပြီးတစ်ဖက်နဲ့တစ်ဖက်လက်နက်မပါစဒန်းတွေးဆုံနှုတ်ဆက်ကြဖို့လိုပါတယ်အပြန်အလှန်နားလည်မှုတွေယုံကြည်မှုတွေတည်ဆောက်ပြီးသဘောတူညီခဲ့ကြတာတွေဟာတပေါင်းနဲ့သွားဖို့အစာပြိုးနေခြင်းအရာပဲလို့မြင်ပါတယ်အကွဲကွဲအပြားပြားသွားနေကြတာကကြားပါပြီတပေါင်းတစည်းတည်းသွားခြင်းရဲ့အကျိုးကိုလည်းခံစားသိမြင်ကျဉ်းစားပါရဲ့ဗျာ
မောင်ခိုးဈေးကွက်ကသူ့အတွက်အရေးမပါဘူးနိုင်ငံရေးကအဓိကပါဆိုပြီးတော့ကိုတော်ဤရေးလာတာဖြစ်ပါတယ်။ကဲအခုတော့သောရရှင်တွေရဲ့ပေးစာတွေကိုဒီမှရင်ရက်ချင်ပါတယ်။တိတိကျကျလာတဲ့သောရရှင်တွေကိုလည်းနောက်ပိုင်းမှာအလှည့်ပေးပြီးတော့မြန်မာပြည်ချင်းလေးတို့နဲ့ဆက်ပြီးဖြောပြပေးဖို့ရှိပါတယ်ရှင်။ Tomorrow View မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ View ကနေပြီးတော့မြတ်တာဒေလက်ဆောင်ကဏ္ဍမှာတိတိကျကျလာတဲ့လက်ဆောင်ပါခြင်းနဲ့နောက်ပြောကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးတင်ကြတယ်ဆိုရင်တော့ကျမတို့ view ကိုစာရေးသားဖို့ဖိတ်ခေါ်ပါတယ်နော်စာရိတ်ကနေစာပို့မယ်ဆိုရင် View American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးတော့စာရေးသားနိုင်ကြပါတယ် email ပို့ဖို့မယ်ဆိုရင် bammy@viewnews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးနိုင်ပါတယ် Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော် Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်သွားရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုဆိုနေပါတယ်ရှင်ဒီတော့ဒီတော့
ဖိုင်နိုင်ငံမှာရောက်နေတဲ့ကိုရန်နိုင်စိုးကဖြူးမြို့နယ်ဝဲကြီးကျေးရွာမှာနေတဲ့ချစ်စနီးမတန်းန်းစိုးနဲ့ချစ်သမီးလေးကာယံဝန်းတို့အတွက်ပါထူးအိမ်တင်ရဲ့ကျယ်ရီဆုံတဲ့ညတချင်းလေးကိုထုတ်လွှင့်ပေးစေချင်ပါတယ်ဗျာ။သမီးလေးလည်းမွေးနေ့မှာပျော်ရွှင်နိုင်ပါစေလို့အဝေးကနေအဖေကြီးကဆူတောင်းပေးလိုက်ပါတယ်။မိသားစုနဲ့ခွဲပြီးအိမ်နဲ့ဝေးကွာနေကြတဲ့သူတွေအားလုံးအတွက်ပါဗျာ။ VOA ကိုလည်းထာဝရအားပေးလျက်ပါ
โอเคပြောဒီတော်ရရှင်တောင်းဆိုထားတဲ့ထွင်တင်တီဆိုတဲ့ကျယ်ရီဆုံတဲ့ညဆိုတဲ့တခြင်းလေးကိုတော်ရရှင်နဲ့အားလုံးအတွက်ထုတ်လွှင့်ပေးကြပါရစေ။တိတောင်းတဲ့ကိုရန်နိုင်ဆိုးနောက်ပြီးတော့သူတောင်းပေးတဲ့သူရဲ့ဇနီးမတန်တန်းဆိုတဲ့သမီးလေးကာယံဝင်း Aba view it ditch it or I should be all of the chinic on the check and on my little money. I think she will know.
Cherries don't end up, go amenly. Cherries don't end up, what you're in jingy. Jinko man left to the tar at the chin wiggly. Jinri quit on, so near of me. Cherries don't end up, we ain't gonna. Cherries don't end up.
ဆုံးရင်းများဆိုတဲ့တခြင်းကိုနားဆင်ကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ဗီဒီယိုညမပိုင်းတော်ရရှင်ရဲ့ဝေဖန်ခြင်းပေးစာတွေရှင်ဖွင့်စာတွေနဲ့တေးသချင်းတောင်းဝါတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ဗီဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပြင် ဗီဒီယိုညမပိုင်းဖေ့စ်ဘွတ်စာမျက်နှာကနေပြောလဲတိုက်ရိုက်သွားနားဆင်နိုင်ပါတယ်နော်ပြီးတော့လွှင့်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Radio Abra Facebook ကနေတိုက်ရိုက်နားမထောင်လိုက်ရအောင်ဆိုတော့
မြမပြည်မှာပေးစာများအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့ထူးခြားစမ်းပြသတင်းများအစီအစဉ်မှာနားဆင်ရမှာကတော့ခုံနေတဲ့နှလုံးသားတစ်စုံခန္ဓာကိုယ်ရဲ့ပြင်ပရင်ဘက်ရဲ့အပြင်မှာတန်တန်းကလေးနဲ့လူလောကကိုရောက်လာတဲ့ကလေးလေးတယောက်အကြောင်းနောက်ပြီးတော့ဒီပြည်ထိုင်နိုင်ငံကနီးပညာစွန့်ဦးတီထွင်သူတူဦးဟာလာမယ့်၄နှစ်အတွင်းမှာမိုးပြံတက်စီရင်ဝန်ဆောင်မှုပေးနိုင်တော့
ခနာကိုအပြင်ဘက်ကိုရောက်နေတဲ့နှလုံးနဲ့မွေးဖွားခဲ့တဲ့ဒီဒိတ်ကွင်းရဲ့တယောက်ဟာဆိုရင်လာပေါင်းများစွာခွဲစိတ်ကူတာမှုခံယူပြီးတော့ခုချိန်မှာတော့နေအင်ကိုပြန်ရောက်နေပါပြီ။2019ခုနှစ်နိုဝင်ဘာလမှာမွေးဖွားခဲ့တဲ့ဖီနယ်လိုပီဝဲလ်ကင်စ်ဟာမွေးကင်းစတုံးကအသက်ရှင်မှုဆရာကိုင်းနှုံးမရှိရလို့ဆရာဝန်တွေကခံမှန်းခဲ့ကြတာပါ။အင်္ဂလန်အလဲပိုင်းဘိုလ်ဝဲမြို့ကလေးကန ောင်းလျှောက်ခံပုံစံမျိုးကိုဖန်တီးထားရပေမဲ့လေမိဘတွေကတော့နေမှာပဲအေးချမ်းချမ်းအမြဲနေနိုင်သွားမယ်လို့မျှော်လင့်ထားတာပါမွေးတုံးကလည်းနေမစီလာမစီပဲနဲ့နိုဝင်ဘာလ22ရက်နေ့မှာခွဲမွေးကြရတာဖြစ်ပြီးတော့ဒီကလေးဟာအခုလိုခန္ဓာကိုယ်အပြင်ဘက်မှာနှလုံးရောက်နေတဲ့အခြေအနေနဲ့ရင်ဘက်ရင်ညွန့်ရောမပါဘဲနဲ့မွေးဖွားအသက်ရှင်ခဲ့တဲ့ပြည်ထောင်နိုင်ငံမှာပထမဦးဆုံးကလေးလေးဖြစ်ပါတယ
်ဗြိတိန်ကနည်းပညာစွန့်ဦးတင်ဆွေးနွေးသူတို့ကဒါမဲ့လေးနှစ်အတွင်းဗိုးပြန်တိုက်စီရင်ဝန်ဆောင်မှုပေးနိုင်စေဖို့စတင်လှုပ်ဆောင်နေပါပြီ Vertical Aviation Company ကထုတ်လုပ်တဲ့ခီးတဲ့တူတင်ဆောင်နိုင်တဲ့ drone အဝေးထင်းရင်လို့ပ ပန်ကဆက်ရှိလုံးပါတဲ့မိုးပြင်းတက်စီရင်ကိုပြီးခဲ့တဲ့ပတ်ကအစမ်းပြန်တန်းပြခဲ့တာပါ။ဒီဗင်ဖစ်ပက်ထရီရဲ့ကုမ္ပဏီကတီထွင်တဲ့မိုးပြင်းတက်စီရင်ဟာလက်ရှိဆွမ်းအားသုံးတာဖြစ်ပြီးဒေါင်လိုက်အတက်အဆင့်ပြုလုပ်နိုင်တာပါ။အီဗိုဒဲလို့နာမည်ပေးထားပြီးတခြားပြန်တန်းရေးနဲ့လူလျောက်မောင်းနေနိုင်တဲ့မော်တော်ကားယာဉ်ထုတ်လုပ်သူတွေဖြစ်တဲ့အဲဘက်စတိုဥပါရိုလိုကုမ္
ိုင်ငံမြို့တော် Prague မှာပြီးခဲ့တဲ့သတင်းပတ်တုန်းကအနာဂတ်နည်းပညာပြပွဲကိုကျင်းပခဲ့ပါတယ်။ Future Port Prague ပွဲမှာအနာဂတ်မှာခေတ်စားလာနိုင်တဲ့နည်းပညာတွေဖြစ်တဲ့ Drone ဝေးထိန်ရင်တွေ၊စက်ရုပ်တွေနဲ့ပုံရိပ်စစ် VR နည်းပညာသုံးလှုပ်ရှားမှုဂိမ်းကစားနည်းတွေကိုပြသခဲ့ကြပါတယ်။ဒီပွဲမှာနည်းပညာတွေကိုပြသဖို့မကဘဲနဲ့အကြံဉာဏ်အသစ်တွေ၊သတင်းချက်လက်တွေ၊ဖန်တီးမှုအသစ်တွေကိုမျှဝေဖို့ဖြစ်တယ်ဆိုပြီးတော့ဒီပွဲကိုစီစဉ်သူ Martin Holleck ကပြောပါတယ်။တစ်ဆက်တည်းမှာပဲဂျာမနီနိုင်ငံဘာလင်မြို့မှာပြသခဲ့တဲ့ Hoverboard လိုမျိုး e-skate ပစ္စည်းတစ်မျိုးကိုမိတ်ဆက်လိုက်ပါတယ်။ skate ပြားလိုမျိုးစီရတာဖြစ်ပေမဲ့လည်း skate လိုမျိုးခြေထောက်ဝါဆွတ်ထားကြတော့မလိုပါဘူး။ပိန်တလုံးတက်ထားတဲ့အပြားလေးနှစ်ခုပေါ်မှာမတ်တက်ရပြီးတော့စီးနိုင်တာဖြစ်ပါတယ်။လက်စစ်ဆွဲအင်သုံးတာဖြစ်ပြီးတော့တနားရီကို9မိုင်ခွဲအမြန်နှုံးနဲ့သွားနိုင်ပါတယ်။ဒီ e-skate လေးတွေကသူ့ဘာသာသူတက်တက်ရပ်နေနိုင်တာဖြစ်ပြီးတော့ Hoverboard တွေလိုမီးလောင်တဲ့ပြဿနာမျိုးလည်းမဖြစ်နိုင်ဘူးလို့တီထွင်နဲ့ဥရောပကုမ္ပဏီကပြောဆိုလိုက်ပါတယ်။စက်တင်ဘာလထဲမှာစပြီးတော့ရောင်းချမှာဖြစ်ပြီးတော့တစ်ခုကိုဒေါ်လာ390လောက်ကျတဲ့မှာဖြစ်ပါတယ်ရှင်။
ထူးခြားစံပြသတင်းများအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင
်ဘောရှိမြန်ခင်ရန်ကုန်တိုင်းဥပဒေချုပ်အပါအဝင်တရားရေးပိုင်းဆိုင်ရာတာဝန်ရှိသူချုပ်ဖမ်းဆီးအရေးယူလိုက်တဲ့ကိစ္စဟာ NLD အစိုးရရဲ့အာဂတိလက်စားမှုတိုက်ဖြစ်ရေးဆောင်ချက်မှာထူးခြားစိတ်ဝင်စားစရာဖြစ်ခဲ့ရပါတယ်ဒါကြောင့်မလို့အစိုးရရဲ့အာဂတိလက်စားမှုတက်ဖြစ်ရေးဟာဘလောက်ထိထိရောက်အောင်မြင်လာပြီလဲ။ဘာရီလိုအပ်ချက်ရှိတယ်လဲ။ဆောက်ဖြစ်လာမယ့်အင်္ဂါနေ့ညဒဲလီလိုက်အစီအစဉ်မှာသုံးသက်ဆွေးနွေးသွားဖို့ရှိပါတယ်။ပါဝင်ဆွေးနွေးမိမန်းလူရဲ့သရရှင်တွေအနေနဲ့ကိုယ့်ရဲ့တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားမယ်ဆိုရင်ဒဲလီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုယ့်ရဲ့မိကုန်းတွေကိုစာနဲ့ဖြစ်စီအသံဖိုင်နဲ့ဖြစ်စီကြိုတင်ပေးပို့ထားလို့လည်းရပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က1-2-3-2-9-9-9-4 ဖြစ်ပါတယ်။ email လေးစာကတော့ bamis@voenews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမြေမြန်ကြမယ်တော်ရရှိနေကိုကြည့်ကြပါရခင
်။လာမယ့်အင်္ဂါညတဲ့လေလိုက်စီစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်ပြသည်ရှင်။အခုကြံနေသေးတဲ့အချိန်မှာတော့နောက်ဆုံးရသတင်းချင်းချုပ်ကိုမတ်တိန်ကြီးထိုက်ကတလှည့်ကြီးညာပေးပါမယ်။
အမေရိကန်ပြည်သူကိုဝင်ရောက်တိုက်ခတ်နေတဲ့ Florence မုန်တိုင်းကအပူပိုင်းမုန်တိုင်းအဖြစ်ကနေလီဘီယာနဲ့ရဝင်းအဖြစ်အာရော့လာနေကြောင်းအမျိုးသား Hurricane စောင့်ကြည့်စင်တာကပြောဆိုထားပါတယ်။ဒါပေမဲ့လည်းရေကြီးတာတွေမြေရေကြီးတာတွေကတော့ Carolina ပြည်နယ်တွေအတွင်းကဒေသအတော်များများမှာဆက်လက်ဖြစ်ပေါ်နေဦးမယ်လို့လည်းပြောဆိုထားပါတယ်။ Florence မုန်တိုင်းကြောင့်အနည်းဆုံးလူ12ဦးသေဆုံးခဲ့ရပြီးအန္တရာယ်ရှိတဲ့မုန်တိုင်းတစ်ခုအဖြစ်ဆက်ပြီးတော့ရှိနေဆဲဖြစ်တယ်လို့လည်းသတိပေးထားပါတယ်။မန်ခတ်တိုင်ဖုံမုန်တိုင်းဟာအခုတနင်္ဂနွေနေ့မှာဟောင်ကောင်နဲ့တရုတ်နိုင်ငံတောင်ပိုင်းကမ်းရိုးတဲ့နေရာတွေကိုဝင်ရောက်လာတာမို့အဲ့ဒီမှာလေပြင်းနဲ့မိုးသည်ထန်နေပါတယ်။ဟောင်ကောင်မှာတော့မုန်တိုင်းသတိပေးချက်အမြင့်ဆုံးအဆင့်သတ်မှတ်ထားပါတယ်။အများပြည်သူတွေအနေနဲ့လုံခြုံတဲ့အတွင်းပိုင်းမှာနေထိုင်ကြဖို့အပြင်ကိုမထွက်ဖို့အာဏာပိုင်တွေကသတိပေးထားပါတယ်ရှင်။ဆွေဒင်နိုင်ငံမှာတော့စက်တင်ဘာလ9ရက်နေ့ကျင်းပတဲ့အထွေထွေရွေးကောက်ပွဲမှာလက်ရှိအာဏာရဆိုရှယ်ဒီမိုကရက်တစ်ပါတီကထောက်ခံမဲ့အများဆုံးရရှိချောင်းပြည်ဝင်အတည်ပြုလိုက်ပါပြီ။ဒါပေမဲ့လည်းအနိုင်ရတဲ့အခြေအတွက်ကအစံချိန်တင်လျော်နေခဲ့ပြီးရွှေ့ပြောင်းပြောင်းမှုကိုစန့်ကျင်မှုတွေကြီးထွားလာနေချိန်မှာလက်ရာဝါးဒီဆွေဒင်ဒီမိုကရက်တစ်ကအနိုင်ရမှုမြင့်တက်လာပါတယ်။ထောင်နဲ့ချမှတ်ခံရတဲ့ Writers သတင်းတော်နှစ်ဦးလွတ်မြောက်ရေးဆန္ဒပြပွဲတစ်ခုကိုဒီကနေ့ရန်ကုန်မြို့မှာပြုလုပ်ပါတယ်။အ내ရောင်မိုးပြန်ပူပေါင်းနေစာရန်နေကိုက်ဆောက်ထားတဲ့ဆန္ဒပြသူအ내ဆုံး100လောက်ကသတင်းလွတ်လပ်ခွင့်ရရှိရေးဖန်စီကန်သတင်းတောက်တွေဖြစ်တဲ့ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့လွတ်မြောက်ရေးကြွေးကြော်ဆန္ဒပြခဲ့ကြတာဖြစ်ပါတယ်ရှင်
။သတင်းချင်းချုပ်ကိုမတ်တိန်ကြီးထိုက်ကအကြေညာပေးခဲ့တာဖြစ်ပါတယ်။တနင်္ဂနွေနေ့ညရဲ့အစီအစဉ်ထုတ်လွှင့်ရေးမှုကကိုရန်နိုင်ဖြစ်ပါတယ်။ဆပိုင်းဆိုင်ရာအသက်ဖန်အင်ဂျင်နီယာကတော့မီခဲလ်ဒူဘင်စကီဖြစ်ပါတယ်ရှင်။ကျမကစုမော်မာဒီညအစီအစဉ်မှုဖြင့်တာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။မနေ့ပြန်မနေ့ခင်6နာရီကနေ9နာရီထိထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုတော့လိုင်းဒိုမီတာ24 40 49နဲ့50တို့ကနေထုတ်လွှင့်ပေးမှာမို့စောင့်မျှော်နားဆင်နိုင်ပါတယ်။ VOA ကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်ရှင်။တော်တာရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေ။
This program has come to you from the Voice of America, Washington.